ဘုရားဗျာရှင်ရဲ့ပရိနိဗ္ဗာန်စံတော်မူပြီးတဲ့နောက်ကျင်းခဲ့တဲ့ဓာတ်တော်မူတော်လေးပေါ့နော်ရှင်တော်ရှင်ခဲ့လို့ဓာတ်တော်များကတစ်လုံးတစ်ခါကြီးကျင်းခဲ့ပါတယ်ဒီဒီတော်ကြီးတစုတည်းထားသူစီတော်ကြီးကိုဗိက္ခုနီမတည်းဒီနေ့သွားဖုံညောကြောကြဖုံညောကြောရင်ယဟနာထေရီမကြီးတစ်ခါကအရှိကံဒီမတော်တဆချီဆက်မိတဲ့အတွက်ပဇတ်ထေကံဒီတိချွဲကံဒီအကျဉ်းကျသွားတယ်။ဒီရင်ကဇေယျရှင်ဘောကတိချွဲကံဒီကျသွားတာကိုဒီယန္တာခရီမကြီးကလည်းမသိလိုက်ပါဘူး။မသိတဲ့အတွက်ဇေယျတော်ကိုလှည့်လည်ပြီးဖူးမြော်ကြောကြတယ်။အန္တပါဠိရဲ့အလောင်းရှာဖြစ်တဲ့ဘုက္ခဏီမာလိကနောက်ကလိုက်လာတော့ဘာပြောလဲ။ဘယ်ပြည်သာမကဒီနေရာမှာလာပြီးတော့ခွဲကန်းကြီးတတွေးတွေထွေးသွားရတယ်လေ။ဘာလုပ်လိုက်တာလဲ။ပကြီးကကြက်တစ်ချက်ရင်းဆွလိုက်တာပဲ။ဒီတော့တကယ်တမ်းတလိတ်တွေမတော်တဆကြက်သွားတယ်ဘေကုဏီမကြီးကသူပြောတဲ့အတိုင်းပြည်သာမဖြစ်သလား။မဖြစ်ဘူး။သူသာဖြစ်သွားတယ်ဘယ်လိုဖြစ်လဲ။အဲ့ဒီဘဝကနေနေပေါင်းနောက်နေချီပြီးသူဖြစ်ကျင်ထားတဲ့သီလသမားတွေပညာဂုဏ်ကျေးဇူးတွေကသူ့ကိုကယ်တင်နိုင်တဲ့ဆွမ်းအားမရှိဘူးဒီဘုက္ခဏီမကြီးကိုပြမခဲ့တဲ့ဝစီဘေဒကံကငရဲကိုရောက်အောင်သူ့ပို့ဆောင်ပေးလိုက်တယ်ဒီဇာနိကလာနော်ငရဲကနေကျွတ်လာလွတ်လာပြန်တော့လဲနောက်ဆုံးခုအမ္မပါဠိယဟန္တာထေရီမဖြစ်တဲ့ဘဝအတ္တိဘဝပေါင်း200ကျော်ဇက်တိုက်ပြီးဒါမှပဲဖြစ်ရတယ်စဉ်းစားကြည့်လိုက်ပြောလိုက်တာကစကားတခွန်းပဲနော်ဒီစကားတခွန်းပြောတဲ့အချိန်ကမှတလောက်တော့ဘာကြောင့်အကျိုးပေးရတယ်လဲမင်းညာကပြောဖို့နည်းနည်းလေးမေ့သွားတယ်အဲ့ဒီလိုသူတို့ဘာကိုပက်ပက်ဆက်ဆက်ပြောဖို့ရန်ကြံစည်စိတ်ကူးတယ်ပြောဆိုနေတယ်ပြောဆိုပြီးတဲ့အခါပြန်ပြီးရတယ်အဲ့ဒီအချိန်ကမှအကုသိုလ်စိတ်စိတ္တစိတ်စိတ္တနာတွေများစွာဖြစ်တယ်ဉာဏ်စိတ်တွေလျားနေပြီးအဲ့ဒီမှာနန္တရားတို့မြေဒီကလေးတသုံးမကဖြစ်ပြီးပြည့်နေတဲ့ဆောင်းအားရှိခြင်းကြောင့်သူတော်ကကိုရဲရဲဆက်ဆက်ပက်ပက်ဆက်ဆက်ပြောလို့တဲ့အကုသိုလ်ဒေါသပြန်ထမ်းနေတဲ့အကုသိုလ်ဇောစိတ်အစဉ်ဒီဟာလေဝိတိဘောများစွာဖြစ်နိုင်တယ်။အဲဒီဝိတိတွေကအံအံပြိဝနေတဲ့အကုသိုလ်ဇောစေတနာတွေကအပေမှာပဋိသင်္ဍေချုပ်ပြီးရှင်းအောင်မှန်ဆန်ထားတဲ့အံအံအနည်းငယ်ပြောနေတဲ့အကုသိုလ်စေတနာတွေကခုလိုလူ့ဘဝမှာလူလာဖြစ်တဲ့အချိန်ခါမှာမိရဇာမဖြစ်ဖို့ရန်အတွက်လာပြီးတော့အကျိုးပေးသီစရဏတစ်ခုကဘဝကိုဘဝတစ်ခုကိုပြိတန်ကြီးကျိုးပေးနေတဲ့ဆွမ်းအားရှိတယ်။ဒါတော့သူပြောလိုက်တဲ့တမိမိကြားတယ်ထားတော့တစ္ဆကမှာဂရေတရိမကဖြစ်ပြီးပြည့်နေတဲ့နန္တရားရဲ့ဆွမ်းအားရှိခြင်းကြောင့်တမိမိလောက်အတွင်းမှာအကုသိုလ်ဇောစိတ်စိရဏဒီဒီဘလောက်ဖြစ်သွားမလဲ။မရင်မတွေ့နိုင်အောင်ညားလိုက်နော်။အကြိမ်များ9မိနစ်လောက်မြန်ရန်ဖြစ်နေကြမယ်ဆိုရင်ဘယ်နဲ့နေကြမလဲ။နော်။စဉ်းစားကြည့်လိုက်။ချက်ဖို့မကောင်းဘူးလား။သိကြဖို့ကောင်းတယ်ဒါယောက်ျားတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ပေါ့တို့နဲ့တူမကျင်တတ်လို့ရံဝဲစပြီဆိုလို့ရှိရင်တော့ဟမ်ပါဇာတ်တဲ့ရှိတာတွေအကုန်သုံးချလိုက်တာပဲဟုတ်တယ်မဟုတ်လားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပဲဒီတော့ဥစဉ်တို့စိတ်တက်တင်ကိုမိမိတို့ကမကောင်းတဲ့အကျိုးတရားတွေကိုမလိုလားပြဘူးဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေကိုပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်နေတယ်နော်နောက်ထုံးတစ်ခုကတော့ဥစဉ်တို့ယဟန်တော်ဘက်ကထုံးရင်းတစ်ခုပါပဲကပိလယဟန်ဆိုကြဆိုနော်ကာသဘဘုရားရှင်လက်ထက်တော်ကသူကစန္ဒဗိဒယဟန်တော်တစ်ပါးဖြစ်တယ်ဇာမေပုစ္ဆာခဲ့တဲ့ယဟန်တော်တစ်ပါးလည်းဖြစ်ပါတယ်သူရဲ့မိခင်ကလည်းဘိက္ခုနီမသူရဲ့ညီမတိုးကလည်းဘိက္ခုနီမပဲဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းသာသနာနောက်ပိုင်းရောက်လာတဲ့အချိန်ခါကျတော့သူကပညာမဏိပရိယတိမဏိထက်တန်ပြီးတော့ဘာတွေဖြစ်လာလဲဓမ္မကိုအဓမ္မလောက်အဓမ္မကိုဓမ္မလောက်ပြီးတော့ယဟန်နေနဲ့ငင်းခုန်ပြီးဆင်းရဲတယ်။ဆင်းရဲလိုက်တဲ့အတွက်ဒီအကုသိုလ်ကံကသူ့ကိုအကျိုးပေးဖို့ရအခါခွင့်တင်လာတော့ငရဲ့ဘုမြေကနေကြွတ်လာလွတ်လာတော့ဥစ္စလိုမြတ်စွာဘုရားပွင့်နေအချိန်လောက်ကြာတော့ဘာဖြစ်လာသလဲခင်ဗျာမြေထဲမှာငါးတကောင်ဖြစ်လာနော်အဲဒီငါးကို ပိုက်ကုန်နဲ့မိပြီဆိုကြစို့တငါလည်းကနေအယောင်အစင်းကြည့်လိုက်တော့ငါကရွှေရောင်လိုတောက်နေတတိအဲရွှေရောင်လိုတောက်နေတဲ့အခါကျတော့ဒီငါရဲ့ဗဇက်ကထွက်လာတဲ့အနှံ့ကြတော့အမတန်ပုတ်တဲ့အနှံ့ဖြစ်တယ်အဲဒါတတိကတော့သူကဒီငါကိုလိုက်ကြဆိုကြပါစို့နောက်ဆုံးဒီငါရဲ့ဂုဏ်အကြောင်းအရာကမြတ်စွာဘုရားရွှေရောင်အတိပေါ်ကြလာတယ်ဘုရားရှိတော်အတိရောက်လာတယ်နော်ဘုရားရှင်ကဒီငါရဲ့အတိဇာကြောင့်လို့အဲ့ဒီခါမှာပြန်ပြီးတော့ဟောပြတယ်။ယံပဏ္ဏတောဒီကရတံဗုဒ္ဓဝဆန္ဒဝါစေတိဗုဒ္ဓသာသာကုဏံကထေတိတတ္တအနိတံဒေနဣမံသူဝနဝနံပတိလဘိ။သောထကပိလယဟန်ဒီဒီကရတံနိမိတံရာရှင်မြတ်စွာသောအချိန်ကာလတို့ပါလို့ဗုဒ္ဓဝဆန္ဒကတ္တဗာဘုရားရှင်ဤတရားစကားတော်ကိုယံဝါစေတိအခြင်းပို့ချတော်မူ၏ဗုဒ္ဓသာသာတပ္ပိယဘုရားရှင်ဤလိကုဏံကုန်ကျေးဇူးစကားတော်ကိုကထူးသည့်ဟောကြားပြတာဆုံးဆုံးမတော်မူ၏တတ္တထောကောင်းမှုကုသိုလ်ကံဤမိတ္တန်ဒိဋ္ဌအကျိုးဆက်ကြောင့်သူဝနာဤမသောနာဝနံဤရွှေအစင်းနှင့်တူတဲ့အရေအစင်းကိုပတိလည်းပြီးရရှိကြလေသည်ကပိလငါးကြီးကျေးဇူးနဲ့တူတဲ့အယောင်အစင်းရရှိကြတာကဘာကြောင့်လဲ။မြင့်မြင့်သံဃာရှင်မြတ်စွာသောအချင်းခါကလပါလို့ဘုရားရှင်ရဲ့တရားစကားတော်တွေကိုပို့ချပေးခဲ့တယ်။စာကြဘုန်းကြီးအဖြစ်နဲ့ပေါ့နော်။သူတို့ဘာတွေကစာပေကျမ်းဂန်တွေကိုပို့ချတင်ကြပေးခဲ့တယ်။ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်ဒီကိုလည်းမြင့်မြင့်သံဃာရှင်မြတ်စွာသောအချင်းခါကလပါလို့ဟောကြားပြတာဆုံးဆုံးမှပြတော်မူခဲ့ပါတယ်။အဲ့ဒီကုသိုလ်ကံကြီးရဲ့စွာအံ့ကြောင့်ရွှေစင်းနဲ့တူတဲ့အစင်းကိုရရှိတယ်။ဒါပေမဲ့လို့ယံဘေကုဏဧကောတကပရိဘာတကဟောတိဒိနတမုခတောဒုက္ခတောဝါယတိဝိကုဏယဟံတို့အာယံဧကောတကပရိဘာတကအကျဉ်းဆယေတာချင်းချောင်းချင်းချောက်တတ်တဲ့ဇဂါလီဟောတိဖြစ်ခဲ့လေသည်ဒိနထောကြောင့်အတ္တထောကပိလယမုခတောခံခံတွင်မှဒုက္ခတောမကောင်းတဲ့ပုံနဲ့အနေတဲ့မကောင်းတဲ့ပုံနဲ့အနန္တိဝါယတိလှန်၍ထွက်ခဲ့လေ၏ကပိလယဟန်ကြီးရဲ့ကပိလငါးကြီးရဲ့ဗဇက်ကမကောင်းတဲ့အနန္တထွက်တာကဘာဖြစ်လို့လဲယဟန်ကြီးကိုဆဲရခဲ့တယ်ချင်းချောက်ခဲ့တယ်အဲ့ဒီမကောင်းမှုအကုသိုလ်ကံကြီးကသူ့ရဲ့ဗဇက်ကနေပြီးတော့အပုန်နဲ့ထွက်နေတယ်ဒုနဲ့ဒုမြင်နေချင်းဆိုင်စကားပြောရင်အနတ်မခံနိုင်တော့အပုန်နဲ့ရှိတဲ့ပုဂ္ဂိုလ်တွေတွေ့ဘူးကြလိမ့်မယ်နော်ဘာဖြစ်လို့လဲအဲ့ဒါပဲကျန်းတန်းနဲ့ဖရုဒ္ဓဝါစာစကားတွေကိုတစ်ဖက်သားနားမခံနိုင်အောင်ပြောကြခဲ့မိတဲ့အတွက်ဟောဒီပုဂ္ဂိုလ်ဟာတော့တချို့ကဒီကံကြီးကိုတော့လွန်ကျူးခဲ့ပြီဆိုတာခံမလို့မရဘူးလားညာနေနော်ဒါကြောင့်မိမိတို့ကရှင်စင်းနဲ့တူတဲ့အစဉ်ဖြစ်ချင်တယ်ဆိုလို့ရှိရင်တော့ဘာလို့မလဲစိတ်ထားဖြူးဖြူးစည်စင်းဖြစ်ဘုရားရှင်ရဲ့တရားစကားတွေကိုတစ်ဖက်သားကိုသုံးသင်းပြတာဆုံးဆုံးမှပြေဖို့လိုတယ်ဟောကြားပြတာပြေဖို့လိုတယ်မကောင်းတဲ့အနတ်အသက်တွေကိုအလိုမရှိကြဘူးဆိုရင်ဘာဖြစ်မလဲသူတော်ဘာတွေကိုကြမ်းတမ်းခက်ထန်နေတဲ့စကားမျိုးနားမဝင်နှိမ်လောက်တဲ့စကားမျိုးပြောကြရမလားမပြောကြတင်ဘူးသိမ်မွေနူးညံ့နေတဲ့စကားမျိုးပြောဖို့လိုတယ်နော်ဒီတော့ဒီသိမ်မွေနူးညံ့တဲ့စကားတစ်ခုဖြစ်လာရင်အဲ့တော့အခြေခံအကြောင်းကဘာလဲသိမ်မွေနူးညံ့နေတဲ့စိတ်ထားဖြစ်ပါတယ်နော်နူးညံ့နေတဲ့စိတ်ဓာတ်ကြောင့်သာနူးညံ့သိမ်မွေတဲ့စကားတွေကဖြစ်ပေါ်လာမှာဒီတော့မိမိတို့ရဲ့စိတ်ကကိုသူပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်နေတယ်မိမိတို့ရေးဆွဲလိုက်တဲ့ပဂိကတစ်ချက်ကိုကြည့်ဖို့ဒီကပိလယဟန်ကကတ္တဗာဘုရားရှင်လက်ထက်ကနေပြီးတော့ကွယ်လွန်သွားပြီတဲ့ခါငရဲရောက်ဂေါရမဘုရားရှင်လက်ထက်ကြတော့ငါးဖြစ်ငါးဘဝကနေသုတေပြန်တော့ဘယ်ပြန်ရောက်လဲငရဲတခါပြန်ရောက်ရပြန်တယ်နော်ဘာကောအခြေခံကလေးစိတ်တည်းညင်နှန်းခဲ့နော်ဒါကြောင့်ဘုရားရှင်ကဟောပထမအစပြုခဲ့တဲ့ကတုလဘတ္တတုတ်တံဆိုကြစို့နော်။ဘာဟောလဲ။တတ္တမတိဟာဘိခဝေအဘိခဏံတကံစိတ်တံပစ္ဆဝခိတဗံ။ဒီကရတံမိတံစိတ်တံတံကိလိဋ္ဌံရာဂိနဒောတိနမောဟိနာတိ။စိတ်တံကိလေသာဘိခဝေတတ္တတံကိလေသံတိစိတ်တဟောရဏတတ္တဝိတုဇံတိ။ဘိခဝေခြေတယံတို့တတ္တမထို့ကြောင့်ဤယဤသာသနာတော်များအတွင်း၌တုံးမေတင်ချင်တာတို့ဒီတင်ချင်သမီးတို့ဒီဒီကရတံဣဒံစိတ်တဤငါတို့ရဲ့စိတ်ဒီဒ ဒီကရတံမြင့်မြင့်တန္တရာရှင်မြတ်စွာသောအချင်းကကာလတို့ဘလုံးရာဂိနာရာဂကြောင့်ဒေါသီနာဒေါသကြောင့်မောဟိနာမောဟကြောင့်တံဂိလိထံတီမြင့်နှံ၍နေရပေ၏ဟု၍အသိခဏံမကြခဏအမျက်မပြပိစ္ဆဝတိတပံရှင်ရင်ဖြင့်ရှင်ရင်တတ်ပေ၏ဘိက္ခဝေစိတ္တယံတို့စိတ္တတံဂိလိတံစိတ္တမြင့်နှံခြင်းကြောင့်တတ္တတ္တဝါတို့သည်တံဂိလိထံတီမြင့်နှံကြရကုန်၏စိတ်ဓာတ်ဝန္တနစိတ်ချူစိတ်တန်ရှင်ခြင်းကြောင့်တတ္တတ္တဝါတို့သည်ဝိသုဿန္တိရှင်ကြကြရကုန်၏စိတ်ဓာတ်ဤဉာဏ်ဉာဏ်ခဲ့ရင်ဘာဖြစ်လဲသရဝရီဉာဏ်ဉာဏ်ကြရတယ်စိတ်ဓာတ်ဤချူစိတ်တန်ရှင်ရင်သရဝရီချူစိတ်တန်ရှင်သွားတယ်ခုနကပြောခဲ့တဲ့အမ္မပါဠိပြန်ကြည့်ပေါ့နောက်ဆုံးဘွားရောက်တော့လည်းဒီလိမ့်ဆုံးမင်းသားတွေအများပိုင်ဆိုင်တဲ့တရားဥယျာဉ်အတွင်းတရားပင်တစ်ပင်ရဲ့အကွာကြမှာလာပြီးတော့အမတန်ချုံးမောလှပါတဲ့ဩဘပါရိကပြိတန်ဒီအဖြစ်နဲ့ပေါ့လေအမျိုးသမီးလေးဒုံလာဖြစ်ရတယ်ဒိဋ္ဌိဉာဏ်အလုံးပိုင်ဆိုင်တဲ့တရားဥယျာဉ်အတွင်းမှာဖြစ်ပေါ်လာရတဲ့အတွက်ကြောင့်လက်ရှိမင်းသားအလုံးကဝိုင်းလို့ကြတယ်နောက်ဆုံးတော့တရားသူကြီးတွေကလည်းဆုံးဖြတ်ချက်မချနိုင်တဲ့အတွက်ဘုံစဉ်အဖြစ်နဲ့ခွင့်ပြုလိုက်ရတယ်ပြိတ္တာမဘုရားရောက်ရှိသွားပြန်တယ်ပြိတ္တာဘုရားမှာလက်ရှိမင်းသားတွေကအလုံးတော်ခံရကနေနောက်ဆုံးတော့အိုမိမစွန်ဖြစ်လာတဲ့အခါဘယ်သူမှအနံ့မကတ်တော့အဲ့ဒီခါကျတော့မှတောင်ကြီးကရပြီးတော့သာသနာ့ဘဝရောက်ပြီးရှင်ပြုလာတယ်နော်ယဟန္တာသီရိမှာဖြစ်သွားပါတယ်သိက္ခာကိုဖြူစင်တန်ရှင်းအောင်ပြုလို့နှံခဲ့တဲ့အတွက်ဘာဖြစ်လဲရှင်ကျေတန်ရှင်းသွားတယ်ဒါပေမဲ့တချင်းကသိက္ခာကိုညင်နှွန်းယူခဲ့တဲ့အတွက်ကြောင့်လည်းဘာဖြစ်လဲညင်နှွန်းရပြန်နေသံဃာကြီးမှာဆင်းရဲကြတယ်နော်ဒါကြောင့်မိမိရဲ့သိက္ခာကလေးတွေကိုဖြူစင်တန်ရှင်းသွားအောင်မိမိတို့ပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်တယ်စိတ်ထဲမှာရှိတာတွေကိုသူတို့ဖက်တာအကြောင်းတွေကိုအကုန်ထုတ်ပြောနေဖို့လိုသေးလားမလိုပါဘူးလက်နှလုံးတော့ရှိတဲ့ပါဇက်ကိုမလုပ်ရမလဲလုံးချုံစာပိတ်ဆို့ထားဖို့လိုအပ်ပါတယ်နော်ခုလိုအများနဲ့စူပေါင်းနေထိုင်တဲ့အချိန်ခါမျိုးမှာပို့ပြီးတော့အရေးကြီးတယ်ဒုနဲ့ဒုစိတ်ကလေးချမ်းသာတော့ကာယကမိတ္တနဲ့စကားပြောတတ်ဖို့လိုတယ်ဝစီကံမိတ္တလေးနဲ့စကားပြောတတ်ဖို့လိုတယ်မနောကမိတ္တတက်အပြည့်အဝဖြင့်စကားပြောဆိုတတ်ဖို့မလိုဘူးလားလိုအပ်တယ်ခုချိန်ခါကခဏခဏခုဒီတရားမှာဟောနေတဲ့အတိုင်းဘာလုပ်နေတဲ့အချိန်လဲပကြီးကတစ်ချက်ရေးဆွဲနေတဲ့အချိန်ဖြစ်တယ်နော်ကျွမ်းကျင်ကျင်ဝင်နဲ့ဒီပကြီးကတစ်ချက်ကိုရေးဆွဲနိုင်ခဲ့မယ်ဆိုရင်ဘာဖြစ်မလဲအမတန်ချောမွန်လှပ်ပနေတဲ့ရုပ်ပုံတန်တန်လေးတစ်ခုတစ်ချိန်ပေါ်လာမယ်မကြွမကျင်တဲ့နဲ့ပကြီးကတစ်ချက်ကိုသွားပြီးတော့မိုက်မိုက်ကန်းကန်းနဲ့ရေးဆွဲမိခဲ့မယ်ဆိုရင်အမတန်အကြည့်တန်အယုံဆိုးတဲ့ပကြီးကတစ်ချက်ပေါ်လာလိမ့်မယ်တို့တော့ချောမလှပါတဲ့ပကြီးကတစ်ချက်ပဲဖြစ်ခြင်းဖြစ်ပါစေအကြည့်တန်အယုံဆိုးနေတဲ့ပကြီးကတစ်ချက်ပဲဖြစ်ခြင်းဖြစ်ပါစေဉာဏ်ပညာမျက်စိမရှိတဲ့အန္တဘလပုရိသေငမိုက်သားကရေးဆွဲလိုက်ခဲ့လို့ရှိရင်ဒီကျွမ်းကျင်နေတဲ့ပကြီးကကြယုံလုံးဟာလဲမကျွမ်းကျင်နဲ့မကျွမ်းမကျင်နဲ့ရေးဆွဲလိုက်တဲ့အမတန်အကြည့်တန်အယုံဆိုးနေတဲ့ပကြီးကကြဟာလဲပရမတ္ထသစ္စာနေဘက်ကတက်ခွဲလိုက်တော့ဘာသာဖြစ်မလဲဒီပင်းကြီးနော်ဧဝမိဝကောဘိက္ခဝေအတုတ္တဝါပုထုဇ္ဇနောရူပိနေဝအဘိနိဖာတင်တောဘိနိဖာတိတိဝေရမီနေဝတုညိနေဝသင်္ခါရေယေဝဝိညာဏိနေဝအဘိနိဖာတင်တောဘိနိဖာတိတိဘိက္ခဝေစိတ္တယံတို့ဧဝမိဝကောဤဥပမာအတုတ္တလင်အတုတ္တဝါအာဂမတုတ္တအဓိကမတုတ္တဟုခေါ်ဆိုအပ်သောအကြအမြင်ဘုဒ္ဓမရှိသောပုထုဇ္ဇနောပရမတ္ထဉာဏ်ပညာမျက်စိအမြင်ကံရည်နေတဲ့အန္တဘာလပုထုဇဉ်ငမိုက်သားသည်အဘိနိဖာအတ္တဖြစ်စေခဲ့သည်ရှိသောဝါဖြစ်အောင်လုံနိုင်ခဲ့သည်ရှိသောရူပိညာဝရုပ်တရားကိုတန်လျင်အဘိနိဖာတေတိဖြစ်ပေါ်စေနိုင်၏ဝေရဉ္ဇဉ်ဝါဒိဉ္ဇဉ်ဝါသင်္ခါရဉ္ဇဝါဝိညာဉ်ဉ္ဇဝါဝိညာဉ်ပညာသင်္ခါရဝိညာဉ်တရားတို့ကိုတန်လျင်အဘိနိဖာတေတိဖြစ်ပေါ်အောင်လုံနိုင်၏သူလုံနိုင်ခြင်းနဲ့ဆွမ်းအားကျွမ်းကျင်ခြင်းနဲ့ပဲဖြစ်ဖြစ်မကြွမ်းမကျင်မဲ့ဖြစ်ဖြစ်လေရင်မာမာနဲ့ပဲဖြစ်ဖြစ်မမေတန်ကန်နဲ့ပဲဖြစ်ဖြစ်သူရင်းဆွဲလိုက်လို့ဖြစ်ပေါ်လာမဲ့ပကြီးကတစ်ချက်လေးချောမောလှပါတဲ့ပကြီးကပဲဖြစ်ခြင်းဖြစ်ပါစေအကြည့်တအယုတ်ဆိုးတဲ့ပကြီးကပဲဖြစ်ခြင်းဖြစ်ပါစေသူဖြစ်အောင်လုပ်နိုင်တဲ့ဒီပကြီးကကြောင့်ပရမတ္ထသစ္စာနယ်ဘက်ကတက်ခွဲလိုက်တော့ဘာရီသာရှိမလဲယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးပဲသူဖြစ်အောင်လုပ်နိုင်တဲ့သောအလီဘယ်လိုသဘောတရှိတယ်ခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးကိုတူကဖြစ်အောင်လုပ်နိုင်တယ်ဘာကြောင့်လဲသူ့မှာ ပါရမတ္ထဉာဏ်ပညာမျက်စိကမရှိတော့ဒီခန္ဓာ၅ပါးတဲ့ပုံလုံးပြီးတော့သူဘာမှလုံနိုင်တဲ့စွမ်းအားမရှိဘူး။အဲ့ဒီခန္ဓာ၅ပါးဒီဘယ်လိုတဘောရှိလဲ။ဘုရားရှင်ကဒီဘိန်းကျတော့ဝိပဿနာဘိန်းဆက်သွားပြီနော်။ဒီညာလဲဝိပဿနာဘိန်းလေးကိုအတူချုပ်ပြီးပြောဖို့ရည်ရွယ်ထားပါတယ်။ကံကိဉ္စဉ္ညာထဘိက္ခဝေရူပံနိစ္စံဝါအနိစ္စံဝါတိအနိစ္စံပန္တိယံပနာနိစ္စံဒုက္ခဝါတံဒုက္ခဝါတိဒုက္ခံပန္တိယံပနာနိစ္စံဒုက္ခဝိပရိနာမဓမ္မကန္နနုတံသမနုပတ္တိတောဣဒံမမဣဒောဟမတ္တမိဣဒောမိအတ္တတိနောဟိတံပန္တိဘိက္ခဝေခြေတယံတို့တန်ထုံသောဖျာမိနေမိကုံကိုဒုမေတင်ခြေတတို့တိတင်ခြေတမိတို့တိကိဉ္စဉ္ညာထအတုအောင်မိမှတ်ခြင်းယူဆကြကုန်သနီရူပံယောတိယတိနိစ္စဝါနိစ္စလေလောအနိစ္စဝါအနိစ္စလေလောဤတိဤသောမေရမုသည်ရှိသောဗန္တိအရှင်ဖုရားအနိစ္စအနိစ္စဖြစ်ရောအမှန်ပါဗျာဤတိဤသောရွှေရတော်ကြအောင်လျောင်းထားကြလေကုန်ပြီစိတ္တယံတို့ကျွမ်းကျင်တဲ့ပကြီးစေသမတုကပဲဖြစ်ဖြစ်မကျွမ်းကျင်မလိမ္မာတဲ့ပကြီးစေသမတုကပဲဖြစ်ဖြစ်ရေးဆွဲလိုက်တဲ့ပကြီးကချက်ကိုတက်ခွဲကြည့်လိုက်တော့ခန္ဓာ၅ပါးပဲနော်အဲ့ဒီယုတ်တရားယုတ်ဝရဏတညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးသာရှိတဲ့အတွက်သင်္ချေသားတို့ကငါပြမေးခွန်းတစ်ခုမိမယ်အဲ့ဒီယုတ်တရားဒီနိစ္စလားအနိစ္စလားလို့မေးတော့ယဟန်ကြီးကဘယ်လိုဖြေလဲမနိစ္စပါဘုရားလို့ဖြေတယ်ဒုက္ခနောက်တစ်ခုယံပနာနိစ္စဒုက္ခယံပနာနိစ္စဒုက္ခဝါတံဒုက္ခဝါတိဒုက္ခံပန္တိအဲ့ဒီအနိစ္စမှန်နေတဲ့ဒီယုတ်တရားဒီဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါလို့ဖြေတယ်ယံပနာနိစ္စဒုက္ခဝိပရိနာမတမံကန္နန္တတမနုပတိတုံဧတံမမဧတောဟမတ္တမိဧတောမိအတ္တတိနောဟိတံပန္တိယံအကျိုးယုတ်တရားတိအနိစ္စအနိစ္စတရားတိဘာဖြစ်လို့လဲအနိစ္စဖြစ်ပြီးပြည့်နေလို့ဒုက္ခံဒုက္ခတရားတိဘာဖြစ်လို့လဲဖြစ်ချင်းပြည့်ချင်းတန်ချက်ဖြင့်အမြဲနှင်းတန်းနှိမ့်စေခံရတဲ့အတွက်ဒုက္ခယံအကျိုးယုတ်တရားတိအနိစ္စအနိစ္စတရားတိဒုက္ခံဒုက္ခတရားတိဝိပရိနာမဓမ္မဖောက်ပြန်ပြည့်စုံတတ်တဲ့ဝိပရိနာမသဘောတရားဓာတ်ဒီဘယ်လိုဖောက်ပြန်ပြည့်စုံလဲဖြစ်ပြီးနေတော့မပြတ်ဖဲနဲ့အခိုင်အမာနှစ်တရာအဖြစ်တည်နေတဲ့စွမ်းအားမရှိဘူးခြေကာလကနေပြီးပြည့်မဲ့ဘင်ဘင်ကာလဘက်တို့အမြဲတမ်းရင်လဲနေတဲ့သဘောလေးပဲဒါကိုဝိပရိနာမဓမ္မဖောက်ပြန်ပြည့်စုံတတ်တဲ့သဘောသရမရဏတို့ဖြင့်ဖောက်ပြန်ပြည့်စုံတယ်ဆိုပြီးဒီလိုဘာသာပြန်ထားတယ်နော်ဒါကြောင့်ယံကျေယုတ်တရားဒီအနိစ္စအနိစ္စတရားတည်းဒုက္ခဒုက္ခတရားတည်းဝိပရိနာမဓမ္မဖောက်ပြန်ပြန်စီတတ်တဲ့ဝိပရိနာမသဘောတရားတည်းတန်ထွန်အနိစ္စဒုက္ခဝိပရိနာမဓမ္မဖြစ်နေတဲ့ယုတ်တရားကိုဧတံဤယုတ်တရားတည်းမမငါရဲ့ယုတ်တရားတည်းဧတံဤယုတ်တရားတည်းအဟမတမိငါတည်းဧတံဤယုတ်တရားတည်းမေငါဤအတ္တတည်းအတ္တတည်းဟု၍သမနုပါတိတံဆွမ်းနံထင်းမြင်ရှုစဉ္ဉင်ချင်းခကန္နနုတိတ္တလျှောက်ပပါမိလောအဲ့ဒီယုတ်တရားအနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပြည့်စုံတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတယ်ဒါကြောင့်ဒီယုတ်တရားကြီးကိုတင်ချေသားတို့တထွေတင်ချေသမီးတို့တရားဒီယုတ်တရားဒီငါဟာပဲဒီယုတ်တရားဒီငါရဲ့ယုတ်တရားပဲဒီယုတ်တရားဒီငါပဲဒီယုတ်တရားဒီငါရဲ့အတ္တပဲလို့ဒီလိုဆွမ်းနှံထင်မြင်ရှုရှင်ခြင်းဖို့သိမြင်ပါမလားမြတ်စွာဘုရားကမေးအဲ့ဒီချိန်ကမှညာတော်များကလည်းနောဟိတပန်ဒီမသိမှဘုရားစွာဘုရားဆိုပြီးပြန်လေးရောက်ထားတယ်ဝေနာတဉ္ဇဉ်္ကာရဝိညာဉ်တရားတွေကိုလည်းပုံစံတူပဲမေးပါတယ်။အနိစ္စတကြောဒုက္ခတကြောအနတ္တတကြောဒါအမေးအဖြေပြုလို့နေတာပဲ။ပုံစံတူမေးတဲ့အခါမှာလည်းယဟန်ဒီကပုံစံတူပဲပြန်ပြီးတော့အဖြေပေးကြတော့ခန္ဓာ၅ပါးရှုွက်အမေးအဖြေပြီးသွားပြီ။ပြီးလိုက်တော့ဒီအမေးအဖြေွက်ကိုကြည့်လိုက်တော့ဒီယဟန်ဒီကဒီယောဝေနာတဉ္ဇဉ်္ကာရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကိုလည်းသိတယ်။ဒီခန္ဓာ၅ပါးတို့ရဲ့အနိစ္စတဘောဒုက္ခတဘောအနတ္တတဘောကိုလည်းသိတယ်လို့ဒီလိုအဓိပ္ပာယ်ထွက်လာတယ်။အဲ့ဒီခါကျတော့မှမြတ်စွာဘုရားကရှေ့ဆက်ပြီးဝိပဿနာရှုရမယ်လုပ်ငန်းကွင်းကွင်းရှင်ကြတယ်။ဘယ်လိုရှင်ကြလဲ။တတ္တမတိဟာဘိက္ခဝေယံကိစီရူပံအတိဒါနာဂတပိစုပန္နံဣဇာတံဝဘိဒ္ဓဝါဩလရိကဝါဒုက္ခမဝါဟိနံဝပဏိတံဝယန္တုရေတန္တုေဝါသဗ္ဗံရူပံနေတံမမနေသောဟမတမိနမိသောအတ္တတိဧဝမေတယထဘူတံသမ္မပညာယတတ္တပံဘိက္ခဝေခြေတယံတို့တတမအထွတ်ကြောင့်ဤအဤသံဃာတော်များအတွင်း၌ဒုမေတင်ချေသားတို့သည်တင်ချေသမီးတို့သည်အတိဒါနာကတပိစုံပန္နံအတိအနာကပိစုံပန်မူလီဖြစ်သောအတိဒါနာကတပိစုံပန္နံအတိအနာကပိစုံပန်ဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားသည်၎င်း အတိတ်ယုတ်တရားပိစုံပန်ယုတ်တရားအနန္တယုတ်တရားအဲ့ဒီယုတ်တရားကိုဘယ်လောက်တယ်လဲယံကြီးစီရူပံအလုံးစုံသောယုတ်တရားဒီ၎င်းယုတ်ကလေးတစ်လုံးဟုတ်သလားမဟုတ်ဘူးအတိတ်ယုတ်တရား20နဲ့20မျိုးရှိတယ်အမျိုးအစားက28မျိုးပဲနော်တမျိုးတမျိုးမှာအရေးအတွက်တွေကတော့မရင်မတွက်နိုင်အောင်များပြားပါတယ်အတိယုတ်28ပါအကုန်လုံးအနာကယုတ်28မျိုးလဲအကုန်လုံးပိဿုပန်ယုတ်28မျိုးလဲအကုန်လုံးပဲနော်ဒါကြောင့်အတိဒါနာကတာပိဿုပန်နာအတိအနာကပိဿုပန်ဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဣဇာတံဝဣဇာတမုနိဖြစ်သောဣဇာတံဝမိမိဤကိုယ်ရင်ဣဇာတတဏ္ဏ၌မူလီဖြစ်သောဗိဓာဝအပြင်းအပမိဒ္ဓလောက၌မူလီဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဣဇဒယုတ်တရား28မျိုးဗိဓာယုတ်တရား28မျိုးဒါကယောက်ျားမင်းမခွဲခွဲပြောတာခွဲကြမင်းပြောမယ်ဆိုရင်ဣဇဒမှာအမျိုးသမီးများအတွက်28မျိုးအမျိုးသားများအတွက်လည်း28မျိုးပဲဘာယုတ်ကတစ်မျိုးစီပဲရေပုံရအဖြစ်ရှိကြလို့နော်ဗိဓာမှာကတော့ဘာဝယုတ်က2မျိုးရှိနေတဲ့အတွက်ဗိဓာမှာတော့ယုတ်28မျိုးပဲနော်ဒီတော့အဲ့ဒီယုတ်တရားကိုလည်းဘလောက်လဲယံကြီးစီရူပအလုံးစုံသောယုတ်တရားဒီလကောင်ယုတ်အကုန်လုံးလို့ပြောတယ်နော်ဩလာရိကဝါယုတ်ရင်ကြဏ္ဏီမူလဖြစ်သောဒုက္ခမဝတ္တိမေနိညာဏီမူလဖြစ်သောယံကြီးစီရူပအလုံးစုံသောယုတ်တရားဒီလကောင်သကုပတာရမျက်စိအကြည်သောတာပတာရနာအကြည်ခန္ဓာပတာရနှာခေါင်းအကြည်ဇိဝပတာရလျှာအကြည်ကာယပတာရကိုယ်အကြည်အကြည်ယုတ်က5ခုဘုမယုံတတယုံကလယုံရတယုံဖွတ်တဘယုံဖွတ်တဘယုံကတော့ပထဝီဒေဇောဝါယောပေါင်းလိုက်တော့အာယယုတ်က9ခုအကြည်ယုတ်က5ခုအဲ့ဒီပေါင်းလိုက်ရင်ယုတ်12မျိုးအဲ့ဒီ32မျိုးသောယုတ်တရားတွေကတော့ရှုနေတဲ့ယောဂီရဲ့အသိဉာဏ်ထဲမှာထင်ရှားတဲ့အတွက်ကြောင့်သိမယ်မြင်လည်တဲ့ယုတ်တွေဖြစ်ခြင်းကသူတို့ကဩလာရိကယုတ်လို့ခေါ်ထားပါတယ်အဲ့ဒီဩလာရိကယုတ်ကဘယ်လောက်ရှိလဲ32မျိုးဒုက္ခမဆိုတာကယုတ်28ပါးမှာကြံနေတဲ့ယုတ်တွေကိုဒုက္ခမယုတ်လို့ခေါ်ပါတယ်။အဲဒါဩလာရိကပဲဖြစ်ဖြစ်ဒုက္ခမပဲဖြစ်ဖြစ်ယုတ်အကုန်လုံးကိုယံကြီးစီရူပအလုံးစုံသောယုတ်တရားဒီ၎င်းအကုန်လုံးကိုဒီမှာဝိပဿနာရှုဖို့ဖြစ်ရှင်ညွှန်ကြားနေတယ်နော်။ဒီနာဝယုတ်ဉာဏ်ဤမုန်ဤဖြစ်တော့ပဏိတဝါမုန်ဉာဏ်ဤမုန်ဤဖြစ်တော့ယံကြီးစီရူပအလုံးစုံသောယုတ်တရားဒီ၎င်းယုတ်ဉာဏ်နဲ့ယုတ်ပဲဖြစ်ဖြစ်မုန်ဉာဏ်နဲ့ယုတ်ပဲဖြစ်ဖြစ်အမှုတွေရဲ့အကျိုးဖြစ်တဲ့ယုတ်တွေကိုတော့ယုတ်ဉာဏ်နဲ့ကိုယ်လိုရဲ့အကျိုးတရားဖြစ်တဲ့ယုတ်တွေကိုတော့မုံမြတ်တဲ့စသည်ဖြင့်ဒီလိုခွဲပါတယ်နော်ဒီအယုတ်မြတ်ကတော့တော်တော်လေးအစင်တန်းဘုံကိုလိုက်ပြီးခွဲမယ်ဆိုရင်တော့အဘယ်သားတော်ဝါရီရဲ့ယုတ်တွေကသုက္ကဋိတော်ဝါရီရဲ့ယုတ်တွေတဲ့ပို့ပြီးတော့အစင်နေလို့ယုံညာနဲ့သုက္ကဋိတော်ဝါရီကတော့မုံမြတ်တဲ့သုက္ကဋိတော်ဝါရီမှာလည်းအစင်စင်ခွဲလိုက်ရင်တော့အစင်နဲ့တစ်စင်ယုတ်တော်မြတ်တာဖြစ်သွားပါတယ်နော်ဒီတော့သုံးရတဲ့ဘုံအတွင်းရှိတဲ့ယုတ်အကုန်လုံးလို့ဆိုလိုပါတယ်ဒီနာဝယုတ်ဉာဏ်ဤမုန်ဤဖြစ်တဲ့ပဏိတဝါမုံမြတ်ဤမုန်ဤဖြစ်တဲ့ယံကြီးရှိရူပအလုံးစုံသောယုတ်တရားဒီ၎င်းဒုရဝအတိညာဉ်ဝေဒီမူလဖြစ်သောတန်ဒီဒေဝအတိညာဉ်နိဒီမူလဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီလကအဋ္ဌိရှိကြည်ပေါင်းလိုက်တော့ဘယ်နှမျိုးလဲ32မျိုးအတိယုတ်တရားပိဿုပံယုတ်တရားအနာကယုတ်တရားသီဇတယုတ်တရားဗိဓယုတ်တရားဩလာရိကခေါ်တဲ့ယုံရင်ဉာဏ်နဲ့ယုတ်တရားသုခုမခေါ်တဲ့သိမ့်မင်းဉာဏ်နဲ့ယုတ်တရားဟိနခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားပဏိဒခေါ်တဲ့မုံညာတဲ့ယုတ်တရားဒုရခေါ်တဲ့ရှုမှုတဲ့ယောဂဝါဒရာပုဂ္ဂိုလ်ရဲ့အတိညာနဲ့ဝေးတဲ့ယုတ်တရားဒုက္ခမယုတ်တွေပဲ။တဏိကခေါ်တဲ့ရှုမှုတဲ့ယောဂဝါဒရာပုဂ္ဂိုလ်ရဲ့အတိညာနဲ့နီးကပ်နေတဲ့ယုတ်တရားခொနက။ဩလာရိကခေါ်တဲ့ယုံရင်ကျန်တဲ့ယုတ်တရားတွေပဲ။ပေါင်းလိုက်တော့ဘယ်နှမျိုးလဲ32မျိုး။အဲ့ဒီ32မျိုးသောအချက်ဖြင့်နီးနီးတဲ့ဒီယုတ်တရားတွေကိုဘာဖြစ်မလဲ။ဧတံဤ32မျိုးသောဧတံတတံဤအလုံးစုံသောယုတ်တရားကိုဧတံဤ32မျိုးသောယုတ်တရားတွေမင်းငါဤဧတံဤ32မျိုးသောယုတ်တရားဒီနာမမငါရဲ့ယုတ်တရားမဟုတ်ဧတံဤ32မျိုးသောယုတ်တရားဒီနာအဟမတမိငါမဟုတ်ဧတံဤ32မျိုးသောယုတ်တရားဒီနာမိအတ္တငါရဲ့အတ္တမဟုတ်ဣတိဤသို့လျှင်32မျိုးသောအခြင်းအဖြစ်ဒီနေ့တဲ့အလုံးစုံသောယုတ်တရားကိုယထာဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာသံဃာပညာရယုတ်တုံယုတ်ခဲနံတုံနိုင်ခဲဖြုတ်ခဲဖောက်ထွင်းဝိပဿနာဉာဏ်အလင်းတက်ဖြင့်ထတပံရှုပါသုံးတာအဘိဤဝိပဿနာဉာဏ်ရဲ့အရှုကအာယုံအဖြစ်မြတ်စွာဘုရားကယုတ်တရားတွေကိုစဉ်ထုတ်ပြလိုက်တာဘယ်နှမျိုးရှိသွားလဲ32မျိုးအဲဒီ32မျိုးသောယုတ်တရားတွေကို နေတမ်းမှာငါရဲ့ယုတ်တရားမဟုတ်ဘူးနေတော့ဟာမတ္တမိငါမဟုတ်ဘူးနတ်မိတော့အတ္တငါရဲ့အတ္တမဟုတ်ဘူးလို့ဒီလိုရှိပါတဲ့ဟောသံတော်ဝါဒတုတ်တံအထကရမြတ်အရာကတော့အနိစ္စလို့ရှိပါဒုက္ခလို့ရှိပါအနတ္တလို့ရှိပါဆိုတာနဲ့အတူတူပဲဖြစ်တဲ့အကြောင်းဖွင့်ဆိုထားပါတယ်နော်ငါဟာလည်းငါဟာလို့စွန့်နေတာကတဏှာစဲအဲ့ဒီတဏှာစဲကဒုက္ခနုပဒနာဉာဏ်ကဒီတဏှာစဲကိုချုပ်ခွင်းနေတဲ့စွန့်အားရှိတယ်ငါငါလို့ထောင်သားနေတဲ့အစွဲကမာနစဲအဲ့ဒီမာနစဲကိုအနိစ္စနုပဒနာဉာဏ်ကချုပ်ခွင်းနေတဲ့စွန့်အားရှိတယ်ငါရဲ့အတ္တပဲလို့စွန့်နေတဲ့အစွဲကဒိဋ္ဌိစွဲအဲ့ဒီဒိဋ္ဌိစွဲကိုအနတ္တနုပဒနာဉာဏ်ကချုပ်ခွင်းနေတဲ့စွန့်အားရှိတယ်ဒါကြောင့်ဒီတစ္ဆေညောတာချင်းဖြစ်ဒီတဲ့ယုံတရားတွေကိုအနိစ္စဒုက္ခအနတ္တလို့လက္ခဏာရဲ့သုံးတန်တင်ပြီးဒုမနုဝိပဿနာရှုပါလို့ဒီလိုညွှန်ကြားအလားတူပဲဝေဒနာဉာဏ်ဉာဏ်ကဝิญဉ္ဇခေါ်တဲ့ဉာဏ်နံခန္ဓာလေးပါမှလည်းပုံစံတူပဲညွှန်ကြားထားပါတယ်ဒီတော့ဝိပဿနာဉာဏ်ဤအရှိကအယုံဖြစ်တဲ့ပရမတ္ထဓာတ်တွေကိုကြည့်လိုက်တော့အတိတ်ခန္ဓာ၅ပါးပိဿုပ္ပံခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးဣဇ္ဇဒခန္ဓာ၅ပါးပိဋ္ဌခန္ဓာ၅ပါးအောလရိကခန္ဓာ၅ပါးဒုက္ခမခန္ဓာ၅ပါးဟိနခန္ဓာ၅ပါးပရိဒခန္ဓာ၅ပါးဒုရခန္ဓာ၅ပါးတန်တိကခန္ဓာ၅ပါးပေါင်းလိုက်တော့တစ္ဆက်တမျိုးသောအခြင်းအပြင်ဒီနေ့လေခန္ဓာ၅ပါးဥပါဒံနဲ့ခန္ဓာတွေပဲနော်အဲ့ဒီဥပါဒံနဲ့ခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဒုနေကြီးဝိပဿနာရှုပါအဲ့ဒီတော့ဝိပဿနာရှုနိုင်ရင်ဘာဖြစ်မလဲဒီလိုဝိပဿနာဉာဏ်ရင်းကမိမိတို့ရဲ့စိတ်ဓာတ်ကိုဖြူစင်တန်ရှင်းတော့အောင်ပြုပြင်ပေးမယ်။စိတ်ဓာတ်တွေဉာဏ်ဝင်တော့တရားတွေဉာဏ်ဝင်ရတယ်။စိတ်ဓာတ်တွေဖြူစင်တန်ရှင်းခဲ့ရင်တရားတွေဖြူစင်တန်ရှင်း။ဘာဖြစ်လို့ဉာဏ်ဝင်ရတယ်လို့မေးတော့ဒီခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့စွန့်လန်းထင်မြင်ရှုဆင်မြင်လို့တဲ့အတွက်တရားရဲ့စိတ်ဓာတ်တွေကဉာဏ်ဝင်ရတယ်။ဒီကတော့ဘာလို့လဲဒီနေရာမှာခတိခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ဆွလန်းထင်မြင်ရှုဆင်မြင်မှုမရှိပဲအနိစ္စပဲလို့ဒုက္ခပဲလို့အနတ္တပဲလို့တွင်တွင်ဝိပဿနာရှုနိုင်ကြမယ်ဆိုရင်တော့စိတ်ဓာတ်တွေဖြူစင်တန်ရှင်းမသွားနိုင်ဘူးလားသွားနိုင်တယ်ဒါစိတ်ဓာတ်ဖြူစင်တန်ရှင်းဇေတတ်တဲ့နိလန်းပဲအဲဒီနိလန်းကိုဘုရားရှင်ကညွှန်ကြားတော့ဘုရားရှင်ရဲ့တရားကိုနိုင်နေတဲ့ယဟန်တော်တွေကလည်းတနည်းအားဖြင့်ပရိသတ်၄ပါးလုံးကလည်းသဘောပေါက်ကြတယ်နားလည်ကြတယ်ရှုတတ်ကြတယ်ဒီနေ့ဒီတရားနာပရိသတ်ထဲမှာရှုတတ်တဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမယ်။မရှုတတ်သေးတဲ့ပုဂ္ဂိုလ်တွေလည်းရှိခြင်းရှိကြလိမ့်မယ်။မရှုတတ်သေးတဲ့ပုဂ္ဂိုလ်တွေအတွက်နည်းနည်းအတွန်းချုပ်ပြီးဒီညဝိပဿနာရှုဖို့စနစ်ကလေးပြောကြရအောင်နော်။သမာဓိလူဆိုရင်ဘာဝိဒ္ဓသမာဓိတော့ဘိက္ခုဘိက္ခုယထာဘုဒ္ဓံပဇာနာတိ။ခန္ဓာဝက်ကတန်ရုပ်မှလည်းမြတ်စွာဘုရားဟောတတ်တဲ့သစ္စာတန်ရုပ်မှလည်းဟောထားပါလေ။ခொနကအတိတ်ကပြုဆုံးပါဣဇ္ဇဒမိဒ္ဒစသည်ဖြင့်တစ္ဆေတမျိုးသောအချက်ဖြင့်ဒီနေ့တဲ့ဒီခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုဟုတ်တိုင်းမှာဆိုထွန်းဖောက်သိမြင်ရအတွက်ဘာလိုအပ်တယ်လဲသမာဓိတက်ကိုကျွတ်တင်ထူထောင်ရမှာဖြစ်တယ်။မဂ္ဂင်ရှင်ပါတဲ့မှာဘုရားရှင်ကသမာဓိဆိုတဲ့မဂ္ဂင်တက်ကိုထည့်ဟောထားတယ်။ဒီလိုထည့်ဟောထားတဲ့အတွက်ကြောင့်ဒီခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေအနိစ္စဒုက္ခအနတ္တအခြင်းအကိုဟုတ်တိုင်းမှန်စွာသိအတွက်တမာတိတခုညွတ်တင်ပြီးထူထောင်ဖို့မလိုဘူးလားလိုအပ်တယ်အဲဒီတော့တမာတိထူထောင်တဲ့အပိုင်းကမဂ္ဂင်၈ပါးတည်းမှာတမာတိမဂ္ဂင်နဲ့ပြည့်စုံအောင်ကျူးစားတဲ့အပိုင်းဖြစ်တယ်ဝိသုဒ္ဓိ၇ပါးပြည့်စုံအရာဖြစ်တော့စိတ္တဝိသုဒ္ဓိနဲ့ပြည့်စုံအောင်ကျူးစားခြင်းပဲဖြစ်ပါတယ်အဲဒီတော့ဒီတမာတိထူထောင်တဲ့အပိုင်းမှာကမ္မထံ40ရှိတဲ့အဲ့နဲ့ကြိုက်တဲ့ကမ္မထံနဲ့တမာတိထူထောင်နိုင်ပါတယ်ဒီညတော့အာနာပါနလေးကိုပဲအတုချုပ်ပြီးတမာတိထူထောင်ဖို့ပြောဖို့ဒီဝထားတယ်ဒီတော့ဘုရားရှင်ကဒီအာနန္ဒနာကမ္မထံကိုညွှန်ကြားတဲ့အချင်းခါမှာနံပါတ်၄ဒီကအရှိနံပါတ်၂ရတ္တအတုနံပါတ်၃တပ္ပကာယပရိသံဝေဒီအစအဆုံးအကုန်လုံးနံပါတ်၄ပတ္တံပြေအငင်းအောင်ကျင့်ပါဆိုပြီးအဆင့်ဘယ်နှဆင့်ချမှတ်ပေးလဲ50ဒါသမာဓိပိုင်းဒီတော့ဒီအဲ့ဒီ50လုံးမှာယောဂဝါစရပုဂ္ဂိုလ်ကဘယ်လိုအထောက်ရမလဲသောတတဝအတ္တတ္တိတတဝပတ္တတ္တိတတိမြဲဖို့အရှိမှလည်းတတိမြဲရမယ်အတုံးမှလည်းတတိမြဲရမယ်အစာဆုံးအကုန်လုံးမှလည်းတတိမြဲနေရမယ်ငြိအောင်ကျင့်တဲ့နေရာမှလည်းတတိမြဲရမယ်လို့ဒီလိုဆိုလို့ရတယ်ဒီတော့အရှိမှလည်းဝင်သက်ထက်သက်က2မျိုးအတုံးကြတော့လည်းဝင်သက်ထက်သက်က2မျိုးအစာဆုံးအကုန်လုံးထင်ရှားရှားတိရမှလည်းဝင်သက်ထက်သက်က2မျိုးငြိအောင်ကျင့်တဲ့အပိုင်းမှလည်းဝင်သက်ထက်သက်2မျိုးပဲပေါင်းလိုက်တော့ဘယ်နှမျိုးရှိသွားလဲရှင်မျိုးနော်ဒါကဥစ္စေတို့တမန်ထားပိုင်းကြီးအတွက်ကွက်ပြီးပြောတာပါဒီတော့ဒီအရှိတူအစာဆုံး အကောင်လုံးထင်းရှားရှားသိအောင်ပထမလက်ကျန်မှာဖြစ်တော့ယောဂဝဆရာပုဂ္ဂိုလ်ကအဲ့ဒီဝင်လေထွက်လေကိုရှုပတ်သုံးသပ်တဲ့အပိုင်းမှာဘုရားဖို့တော်ကတိယောတတိထိပိတောဘာဝင်တတ်တယောဘာဝနာတံပိစတိလို့ဝိပဝိသုဒ္ဓိမေအထက်ကရကညွှန်ကြားထားတဲ့အတိုင်းဝင်နဲ့လေထွက်တဲ့လေထိမှုထင်ရှားတဲ့တဏှာကနေစောင့်ပြီးတော့စိတ်ကိုထားဖို့လိုအပ်ပါတယ်ကြည့်ရမှကဘာကြည့်ရမှလဲဝင်တဲ့လေထွက်တဲ့လေထိတာကိုကြည့်ရမှလားဝင်လေထွက်လေကိုကြည့်ရမှလားဝင်လေထွက်လေနော်အဲ့ဒီလေမီအထက်ဝင်တော့အထက်လည်းလိုက်မကြည့်နဲ့အပြင်ထွက်တော့အပြင်လည်းလိုက်မကြည့်နဲ့ထိတဲ့နေရာကနေစောင့်ပြီးဒီလေးလေးကိုကြည့်ပါအဲ့ဒီလေလေးမှစိတ်ငြိမ်အောင်ကတ်ကြည့်ကတ်လို့မှမရဘူးဆိုလို့ရှိရင်တော့အထက်ကရမ်းများကရေတွက်တဲ့နေ့အသုံးပြုဖို့ညွှန်ကြားထားတယ်ဝင်လေထွက်လေနှစ်ခုပေါင်းကို1ဝင်လေထွက်လေ2ဝင်လေထွက်ပြန်လေ့ကျင့်လို့နိုင်ရွက်လောက်တော့ဖို့တနင်္ဂနွေလောက်အထိတော့ညင်အောင်လေ့ကျင့်ပါအောင်မြင်ရပြီဆိုရင်အရှိတူကူးနိုင်တယ်အရှိဆိုတာကအသက်ရှူနေတာအတူဆိုတာကအသက်ရှူညံတယ်။နေလည်းနေတဲ့အတိုင်းသိညံလည်းညံတဲ့အတိုင်းသိ။နေအောင်ညံအောင်ရှည်အောင်တူအောင်တက်တဲ့မကြိုးစားပါနဲ့။အရှိအတူလိုလည်းမမှတ်နဲ့အနည်းညံလိုလည်းမမှတ်နဲ့။မမှတ်ဘဲမနည်းနိုင်ရင်ဘယ်လိုသာမှတ်မလဲ။ဝင်လေထွက်လေဒီလောက်ပဲမှတ်ပါ။အဲဒီလိုလေလေးအပေါ်မှာစိတ်ကလေးညံအောင်ကတ်ထား။ရှည်လည်းရှည်တဲ့အတိုင်းသိတူလည်းတူတဲ့အတိုင်းသိအဲ့လိုရှုတဲ့အပိုင်းမှာဒီအာနန္ဒရဲ့စည်းကမ်းတစ်ခုကတော့ရှင်းတော်ဝဲရခန္ဓာကိုယ်ကိုနည်းနည်းလေးမှမလှုပ်အောင်တော့ထိရတယ်။အရိယာဘုမပြင်းကောင်းမှုတော့မဆုံးလို့ပါဘူးဒါပေမဲ့မခံနိုင်ရင်တော့ပြင်းပါ။ဆင်းရဲကြီးတဲ့ဒုက္ခဝေဒနာကိုအောင်ဤသိခံရမယ်လို့တော့မဆုံးလို့ငြိမ်းသက်မှုတမာတိကိုမရဘူးဆိုလို့ရှိရင်တော့အရိယာဘုပြင်းနိုင်တယ်။ဒါပေမဲ့လို့မိမိကနိုင်ဝဲဒိဋ္ဌံပြီးတော့ငြိမ်းအောင်ရှုမယ်လို့ဒိဋ္ဌံပြီးထိုင်ခဲ့ရင်နိုင်ဝဲတော့မလုံမရှားပဲထိုင်နိုင်ရင်ပိုကောင်းတယ်။တဏှာကြီးဒိဋ္ဌိရင်တဏှာကြီးထိုင်နေရင်တော့ပိုကောင်းတယ်နော်အဲဒီတော့ဒီအရှိအတော်ပေါ်မှာစိတ်ကလေးညီအောင်ကတ်ထားလိုက်တဲ့အချိန်ခါမှာဒီဘက်မှာထိုင်နေထိုင်နေအရှိအတော်ဝင်လေထွက်လေအရှိအတော်အာယုံမှာဘာဝနာစိတ်ကတဏှာကြီးလောက်အနည်းဆုံးကတ်အောင်တော့လေ့ကျင့်ရတယ်ထိုင်နေထိုင်နေကတ်ပြီဆိုရင်တော့လေးငါးခြောက်ထိုင်အတွင်းမှာတချို့ပါရမီညီညောင်းနေလဲတစ်ထိုင်တစ်ထိုင်အတွင်းပေါ့အဲဒီအပိုင်းလောက်မှာနမိတ်စပေါ်တတ်ပါတယ်ဆယ်ကြိမ်ဆယ်ငါးကြိမ်လောက်နေရာ၃ရက်လောက်ဒီအရှိတူမှရှုနေလို့မှဒီနမိတ်ကမပေါ်ရင်တော့အစာဆုံးကုကြည့်နော်ဝင်လေထွက်လေဒီရှည်ရင်လည်းထိုးလေရဲ့အစာဆုံးတောက်လျှောက်ပြီပေါ့အထဲလည်းလိုက်မကြည့်ရဘူးအပြင်လည်းလိုက်မကြည့်ရဘူးထိတဲ့နေရာလေးမှစထိတာနေဆုံးသွားတဲ့အထိစထွက်တာနေဆုံးတဲ့အထိထိတဲ့နေရာလေးကနေစောင့်ပြီးတော့ဒီအစာဆုံးတောက်လျှောက်ပြီအောင်ရှုအပ်ပါတယ်အဲဒီလိုအစာဆုံးတောက်လျှောက်ပြီအောင်ရှုတော့သဗ္ဗကာယပရိတံဝေရီလို့ခေါ်ပါတယ်အစအဆုံးအကုန်လုံးထင်းထင်းရှားရှားတိအောင်ရှုတာပဲအဲ့ဒီအပိုင်းမှာလည်းဒါကအစဒါကအလယ်ဒါကအဆုံးဒီလိုမမှတ်နဲ့မှတ်ရင်တော့ယောဂီပုဂ္ဂိုလ်ကဉာဏ်ကမလိုက်နိုင်တော့မောလာတတ်တယ်မမှတ်ဘဲမနေနိုင်ရင်ဘယ်လိုသာမှတ်မလဲဝင်လေထွက်လေဒီလောက်ပဲမှတ်ပါဝင်သက်လေထွက်သက်လေလို့မှတ်ခြင်းနဲ့မှတ်ရတယ်အဲ့တော့ဒီလေအယုံပေါ်မှာစိတ်ကကတ်နေဖို့လိုတယ်မမှတ်ဘဲမနေတတ်ဘူးဆိုရင်တော့အမှတ်ခိုင်းတာပါမမှတ်ဘဲနေတိုင်းတော့မမှတ်နဲ့လေးပေါ်မှာစိတ်ကတောက်လျှောက်ပြီးနေဖို့လိုရင်းပဲအဲ့ဒီလေးလေးမှာတောက်လျှောက်ပြီးနေတော့လေးလေးမှာဘာဝနာစိတ်ကညောဆောင်ကပ်ပြီးတည်လာပြီဆိုရင်တော့အရှိတော်ဘိုင်းမှာပဲဖြစ်ဖြစ်ခုအစာဆုံးဘိုင်းမှာပဲဖြစ်ဖြစ်ညာတော်အဖြစ်အလင်းရောင်တွေစပေါ်တတ်ပါတယ်အဲ့ဒီအလင်းရောင်တွေကတော့တော့ပြီးမကြည့်ရအောင်အလင်းရောင်နဲ့နမိတ်ကြီးတခြားစီဖြစ်ပါတယ်နမိတ်ဆိုတာကတော့အဲ့ဒီအနာဘနာလေးချောင်းလေးပဲရတဲ့အခွင့်လေးချောင်းလို့ပြောတာကအချောင်းစပေါ်တတ်လို့တော့ပြောတာယောဂီပုဂ္ဂိုလ်တို့ရဲ့နမိတ်မပေါ်ခင်မှာဖြစ်ပေါ်နေတဲ့အမှတ်တင်ညာကိုဘာဝနာတင်ညာလို့ခေါ်တယ်။ဒီဘာဝနာတင်ညာကွဲပြားမှုကိုအခြေခံပြီးတော့နမိတ်တွေကပုံသဏ္ဍာန်မျိုးမျိုးပြောင်းလဲတတ်ပါတယ်။ဒါကြောင့်ဒီပိုင်းမှာယောဂီကိုစိတ်မကစားဖို့တော့တတိပေးထားရတယ်။လေးပေါ်မှာစိတ်ညင်အောင်ကပ်ပါလို့ဒါတော့ပဲတတိပေးရတယ်။အဲဒီလိုတတိပေးလိုက်တဲ့အချိန်ကမှလေးအောင်ကြီးတွေကတိတ်အားကောင်းရင်မျိုးလုံးကဒီလေးအောင်ကြီးရဲ့တန်ကိုမခံနိုင်တဲ့အတွက်ညည်ကြီးတွေကတ်တတ်ပါတယ်။အာယုတိခံပြီးတော့မျက်လုံးဘက်ကိုအာယုံမရောက်စေပဲလေးပေါ်မှာသာစိတ်ကလေးကညင်အောင်ကတ်နေပါအဲ့ဒီလိုလေးပေါ်မှာစိတ်ကလေးညင်အောင်ကတ်ထားလိုက်ပြီဆိုလို့ရှိရင်တဖြည်းဖြည်းဒီလေးအောင်ကြီးရဲ့စွမ်းအားအကူကြီးနဲ့ဒီလေးချောင်းလေးစပ်တွေ့တတ်ပါတယ်အများအားဖြင့်မိခိုးရောင်စပ်တွေ့တတ်တယ်အဲ့ဒီကနေသမာဓိကညင်တဲ့ညင်လာပြီဆိုလို့ရှိရင်ဝါခွန်းဆိုင်လိုဖြူနေတဲ့အဖြူကိုတွေ့တတ်ပါတယ်အဲ့ဒီဝါခွန်းဆိုင်လိုဖြူနေတဲ့အဖြူကလည်းတချို့လဲအချောင်းတချို့လဲအဝိုင်းစက်တွေဖြင့်ပုံသဏ္ဍာန်တော့အမျိုးမျိုးရှိတတ်ပါတယ်အဲဒီလိုဖြူနေတဲ့အဖြူချောင်းကို တွေ့ပြီဆိုရင်တခါတည်းရန်ယောဂီပုဂ္ဂိုလ်ကအဲ့ဒီအချိုးချောင်းပေါ်မှတခါတည်းဘာဝနာစိတ်ကလေးကညီမကျော်ကပ်ပြီးတီးနေအောင်ကျူးစမ်းရင်ကျူးစမ်းလို့ရတယ်။ဒါပြင်းနဲ့စပေါ်စမှတို့ကမခိုင်ဘူး။အများစုကတော့မခိုင်တဲ့အတွက်ပေါ်လိုက်ကြောက်လိုက်ရှိတတ်ပါတယ်။အဲ့ဒီအခါမှာဒီနမိတ်ချောင်းအပေါ်မှာဘာဝနာစိတ်ကိုမကပ်ဖဲမူလရှင်ရဖြစ်တဲ့ဝင်သက်လေထွက်သက်လေအာယုံမှားတာဘာဝနာစိတ်ကိုညီမကျော်ကပ်ပြီးတီးနေအောင်ကျူးစမ်းရတယ်။အဲ့ဒီလိုကျူးစားရင်းမတ်တက်ကနေပြီးတော့တခါတည်းဟင်ဒီနမိတ်ပေါ်လာလို့နမိတ်ပေါ်မှာဘာဝနာစိတ်ကကတ်နေပြီဆိုရင်လည်းမခွာချလိုက်ဘူး။ကံမြတ်တာကတ်ထလိုက်တော့အဲ့ဒီဘာဝနာစိတ်ကဒီနမိတ်အာယုံမှာကတ်နေတဲ့အချိန်ကမှပဂတိဝင်ရင်ထွက်လေကိုပြန်မကြည့်နဲ့။ပဂတိဝင်ရင်ထွက်လေကိုကြည့်လိုက်နမိတ်ကိုကြည့်လိုက်ခေါက်တော့ခေါက်ပြန်ပြုတ်လို့နေခဲ့ရင်ဒီသမာဓိတည်ငြိမ်းဝမှုမရှိတဲ့အတွက်စိတ်တည်ငြိမ်းဝအာယုံတစ်ခုပေါ်မှာကြာရောက်နေတာမဟုတ်တဲ့အတွက်ကြောင့်သမာဓိပြတ်သွားတတ်တယ်။အဲဒီဒီနမိတ်ကြောင့်ကမခိုင်နေဘူးဆိုရင်တော့ပဂတိဝင်လေထွက်လေကိုသာရှုနေပါရှုနေရကလည်းနမိတ်ကခိုင်ပြီးနိုင်ဘယ်လောက်တနိုင်လောက်အထိမပြောက်တော့ဘူးဆိုရင်တော့အဲဒီနမိတ်မှပြောင်းကပ်ထို့နမိတ်ဒီဝေးနေခဲ့ရင်တော့အကပ်မခံဘူးနာတိပြန်တဲ့အနိကဆုံးနေရာမှာပုံမှညာတော့အဆင်တော့အကပ်ခံတယ်ပေါ်တဲ့ကောင်မှလည်းနမိတ်ကြောင့်ကတိတ်ရှင်းနေရင်လည်းရှည်တဲ့တိုင်းတောက်လျှောက်လိုက်မကပ်နဲ့နာတိပြန်တဲ့အနိကဆုံးနေရာမှာသာစိတ်ကလေးကပ်တာထက်လိုက်အဲ့ဒီလိုကတ်ထားလိုက်လို့ဘာဝနာစိတ်ကဒီနမိတ်အာယုံနဲ့အာနဘာနနမိတ်အာယုံမှာတဏှာကြီးမဏှာကြီးစသည်ဖြင့်ငြိမ်ပြီးကတ်လာပြီးဆိုရင်တော့တဖြည်းဖြည်းဒီနမိတ်ဒီဖြူရကနေကြီးပြီးတောက်လာတတ်တယ်။ဖြူနေတဲ့နမိတ်ကိုတော့ဥက္ကနမိတ်လို့ခေါ်ပါတယ်။ကြီးပြီးအယောင်ထွက်လာတဲ့နမိတ်ကိုတော့ပရိဘာကနမိတ်လို့ခေါ်တယ်။အဲ့ဒီပရိဘာကနမိတ်ဆိုတဲ့အာယုံမှာဘာဝနာစိတ်ကိုတဏှာကြီးမဏှာကြီးစသည်ဖြင့်ငြိမ်ရဆိုကတ်ပြီးတည်နေအောင်ထိုင်နေရအောင်လေ့ကျင့်ရတယ်။ကိုယ်ချင်းကမှတွိုင်းရင်လည်းရှုရလည်းရှုထိုင်လည်းရှုအိပ်လည်းရှုလေ့ကျင့်ပေးရပါတယ်။အဲဒီလိုလေ့ကျင့်လိုက်တဲ့အချိန်ကမှတမာတိကညောဆောင်ကပ်ပြီးတည်နေပြီ။တဏှာကြီးဒိဋ္ဌံရင်တဏှာကြီးရပြီ။တမိနိဒိဋ္ဌံလည်းတမိနိရတယ်။နှစ်နာရီဒိဋ္ဌံလည်းနှစ်နာရီရတယ်။ဒိဋ္ဌံနဲ့အတိုင်အောင်မြင်မှုရှိနေပြီဆိုရင်တော့ထိုချင်းကမှထိုရောက်ပြီးပုဂ္ဂိုလ်ကဇာယင်္ဂါကိုဆင်ញင်လို့ရတယ်။အာတုဇ္ဇပုဂ္ဂိုလ်ဒီဇာယင်္ဂါကိုဆင်ញင်မှုနည်းပါသေး။ဝင်စားမှုများပါစေဆိုပြီးတော့ဝိတ္တိမဲ့အထက်ကရကသတ်မှတ်ပေးထားတယ်။အာထုဇ္ဇပုဂ္ဂိုလ်ကုလိုနမိတ်ရဇပုဂ္ဂိုလ်ကနမိတ်အပေါ်မှာဘာဝနာစိတ်ညှောဆော့ကပ်ပြီးတဏှာကြီးမဏှာကြီးစသည်ဖြင့်တည်နေအောင်လေ့ကျင့်ပေးရတယ်။အဲဒီလိုလေ့ကျင့်တဲ့လုပ်ငန်းကိုစိုက်စိုက်စူးစူးအထူးမြဲမြန်ရှုအားတန်ဆန်းဟုခေါ်တတ်တာ။အာရမဏုပနိသန္ဒဆန်းလို့ခေါ်ပါတယ်။အာနာပါနအလုံးကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုစိုက်စိုက်စူးစူးနဲ့မြင်းမြင်းမြန်မြန်တီးတက်နေအောင်စိတ်ကလေးတီးပြီးကတ်နေအောင်ရှုနေတဲ့လုပ်ငန်းဖြစ်လို့ဒါကိုဇန်လို့ခေါ်တယ်။ညီရှုမိုးပြန်နေတာကိုဇန်လို့ခေါ်တာမဟုတ်ဘူးနော်။ညီရှုမိုးပြန်တဲ့လုပ်ငန်းကတော့အဘိညာဉ်နဲ့ဆိုင်တယ်။ဒါကအဘိညာဉ်ပဲ။ဂုပြောင်းနေတာကဇန်ပဲနော်။အဲ့ဒါဇန်ဝင်စားမှုများရမယ်။ဇန်ဘာကိုဆင်းရင်နဲ့နေရမယ်။ဒီတော့ဒီအာနာပါနပရိဘာကနမိတ်အာယုံမှာအနည်းဆုံး၄-၅၀တိုင်လောက်ဘာဝနာစိတ်ကဒိဋ္ဌာနဲ့အတိုင်းတဏှာကြီးဒိဋ္ဌာတဏှာကြီးနှစ်နာရီဒိဋ္ဌာတဏှာကြီးညောဆောင်ကပ်ပြီးတည်နေပြီဆိုရင်တော့ထိုပုဂ္ဂိုလ်ဇာယင်္ဂဆင်းခြင်းတိုင်းနဲ့တော်တော်မှတ်ကြောက်တစ်ခုကတော့အဲဒီအာနာပါနပရိဘာကနမိတ်မှာတဏှာကြီးဒိဋ္ဌာမြင်တဏှာကြီးထိုင်လိုက်လို့တဏှာကြီးလုံးလုံးစိတ်ကကပ်နေတယ်ဆိုရင်အဲ့ဒီအချိန်ခါမှာမိမိကဘေးအတန်တွေကိုကြားမကြံနေနဲ့တော့အပြက်ခတ်ပါကြားနေလို့တယ်ဆိုရင်တော့ဒီဇန်ဒီဇက်တိုင်မရသေးဘူးနော်ကျိုးကြကျိုးကြဇန်ကရှော့ရှော့နေတဲ့သဘောရှိတယ်ရတဲ့ရပြီဘာသာမှလည်းမကြတော့ဘူးဒီအလုံးကြည်လင်တတ်ပါနေတဲ့အာနာပါနပရိဘာကနမိတ်ကလေးနဲ့မိမိရဲ့ဘာဝနာစိတ်ဒီနှစ်ခုပဲညီမဆွာကပ်ပြီးနေတာကိုသိနေပြီဆိုရင်တော့ထိုချင်းကမှဇာယင်္ဂဆင်ခြင်းလို့ရတယ်ဒီဇာယင်္ဂလေးကဘယ်မှာဖြစ်တယ်လို့မေးရင်တော့ရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့နှလုံးအိမ်အတွင်းမှာတည်ရှိနေတဲ့ဟရိယဝုဒ္ဓယောဂကိုမိတော်ပြီးဖြစ်ပေါ်သွားတဲ့အတွက်ထိုယောဂီပုဂ္ဂိုလ်ကဇာယင်္ဂကိုဆင်ခြင်းနေတယ်ဆိုလို့ရှိရင်ဟရိယဝုဒ္ဓရှိရဘက်ကိုခဏခစ်တဲ့လှမ်းအာယုံဆက်ရတယ်ဥပမာတဏှာကြီးလောက်အာနာပါနပရိဘာကနမိတ်အာယုံမှာဘာဝနာစိတ်ညီဝဆောကပ်ပြီးဒီနေပါစေလို့ဒိဋ္ဌံလိုက်တယ်။ဒိဋ္ဌံမိတဲ့အချိန်ကကြတော့မှဟရိယဝုဒ္ဓလောအိမ်ရှိရဘက်ကိုလှမ်းပြီးကြည့်ရတယ်။တဏှာကြီးပြည့်တဲ့အခါမှာမပြည့်သေးရင်တော့မကြည့်နဲ့။နောက်တစ်ခုဒီအပိုင်းမှာတတိထားရမယ့်အချက်ကတော့ဒီအာနာပါနပရိဘာကနမိတ်ကိုအာယုံယူနေတဲ့အပိုင်းမှာဇံမဆိုင်ခင်အပိုင်းလေးကိုတော့ဥပဒရာသမားလေးနည်းမြေလို့သတ်မှတ်ပါတယ်။ဇံဆိုင်သွားတဲ့အပိုင်းကိုတော့အပနာသမားလေးနည်းမြေဆိုပြီးဒီလိုသမားလေးနှမျိုးခွဲခြားပြီးသတ်မှတ်ထားတော့ဥမ္မဇရတမာတိနေမြေအပိုင်းလေးမှာခဏခဏဘဝင်ကြနေတတ်တယ်။ဘဝင်ဆိုတာကတော့အတိတ်မရဏတန်အတိတ်ဘဝဒေဂာနိကလမရဏတန်နာဇောကယူထားတဲ့အာယုံကိုသာလှမ်းသိတယ်ပိဿုဗံကုလက်ရှိရှုနေတဲ့အာယုံဆိုရင်ဘာအာယုံမှမသိဘူး။ကုအာနာပါနပရိဘာကနမိတ်ကိုရှုတယ်။အဲ့ဒီနမိတ်ကိုလည်းမသိတော့ဘူး။ဘာမှမသိတော့ဘူး။အဲ့ဒီဘာမှမသိတဲ့ဒီစိတ်က အနိမနန္တနာဆိုရင်အာယုံကိုတော့သိတယ်ပိစုပန်အာယုံမှန်မ냐တာမသိတယ်အဲ့ဒီဘာမှမသိတဲ့စိတ်ကလေးတွေကိုဘယ်ကမထမ်းမဲ့ရှုရှုပေါ့လေမြတ်တော်အဖေတမာရီအတော်အသင့်ဖြစ်လာရင်တော့နည်းနည်းဒီဘဝင်ကြမှုလေးတွေကတော့ဖြစ်တတ်ပါတယ်အဲ့ဒီဘဝင်ကြနေတာကိုပဲမက်ဆက်ပြီးဖွဆက်ပြီးလို့ယူဆရင်တော့လမ်းဆုံးသွားပြီဒါလမ်းဘာဝနာနဲ့တွေ့တဲ့ဘဝတစ်ခုရှုံးသွားတာပဲနော်မက်ဖို့ဒီဘက်နဲ့အဝေးကြီးရှိသေးတယ်ရုပ်နာတော့မသိတဲ့အဆင့်ပဲဖြစ်ပါသေးတယ်ဒီတော့ဒီအာနမနပြိဘကနမိတ်အာယုံမှာဘာဝနာစိတ်ကတဏှာဤနာဤစက်နေဖြင့်ညီဝဆောကပ်ပြီးဒီနေပြီဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကမလုပ်ရမလဲဟရိယဝိတုရှိရဘက်ကိုမိမိဒိဋ္ဌံနဲ့တဏှာဤပြည့်တဲ့အချိန်ခါလောက်ဆိုကြဆိုလှမ်းပြီးကြည့်ရတယ်ကြည့်လိုက်လို့ရှိရင်ဒီဝိတဝိဆရာပိတိဒုက္ခဧကခရာခေါ်တဲ့ဒီဆိုင်ကငါးပါးထင်ရှားနေတာတွေ့လိမ့်မယ်ဝိတက်ဆရာကအာနမနပြိဘကနမိတ်ကြည်လင်နေတဲ့နမိတ်ပဲနော်အာနမနပြိဘကနမိတ်အာယုံဘောသောစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဝိဆရာအာနာပါနပရိဘကနမိအာယုံကိုထက်ခါတက်ခါတုံးတဆင်ခြင်းနေခြင်းသဘောပိဋိအာနာပါနပရိဘကနမိအာယုံကိုနှိမ့်တဲ့နေခြင်းသဘောဒုက္ခအာနာပါနပရိဘကနမိအာယုံဤအယတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကကတအာနာပါနပရိဘကနမိအာယုံတစ်ခုတည်းဘောသို့စိတ်ကြောက်ရောက်နေခြင်းသဘောတည်ငြိမ်နေခြင်းသဘောပေါင်းလိုက်တော့သဘောတရားလေးဘယ်နှခုလဲ၅ခုသဘောတရား၅ခုတော့ရဲ့အပေါင်းကိုဇန်လို့ခေါ်တယ်ဝိတဝိဇာရပိဋိဒုက္ခဣကခရတလုံးစီတလုံးစီကိုတော့ဇန်အင်္ဂါလို့ခေါ်တယ်လက်တခုဆိုကြစို့ဝင်ရောတော့လဲဘင်းတော့တဘိုးတော့စသည်ဖြင့်အလုံးပေါင်းစုထားတဲ့အပေါင်းအစုကိုတော့လဲလို့ခေါ်တယ်တခုစီတခုစီဖြုတ်ထားလိုက်တော့ဒါကဝင်ရောဒါကလဲဘင်းဒါကဓာန်ထမ်းမောစသည်ဖြင့်တခုစီတခုစီခွဲပြားပြီးတော့ခေါ်ရတယ်နော်အဲ့ဒီပုံစံအတိုင်းနဲ့ဒီဇန်ငါ၅ခုရဲ့အပေါင်းကိုဇန်လို့ခေါ်တယ်။မြေရှုမုတ်ပြန်နေတာကိုဇန်လို့ခေါ်တာမဟုတ်ဘူးနော်။အဲဒီဇန်ငါ၅ခုရဲ့အပေါင်းအစုကိုဇန်လို့ခေါ်တယ်။ဇန်တစ်ခုစီတစ်ခုစီကိုတော့ဇန်အင်္ဂါလို့ခေါ်ပါတယ်။အဲဒီဇန်ငါ၅ပါးကဘုန်းကြီးပြောတော့မပြောချင်ပါဘူး။ဒါပေမဲ့လည်းတရားနဲ့အဝေးကနားတဲ့ပုဂ္ဂိုလ်တွေအတွက်ငဲ့ညာပြီးတော့နည်းနည်းတော့ပြောရပါတော့။ဇန်ငါ၅ပါးကစင်ရင်စမှမြတ်တော်ဖြင့်ဒီလုံးစီပေါ်တတ်ပါလေ။ယောဂီကထက်ခါတက်ခါလေ့ကျင့်ပေးပါများလာလို့ရှိရင်တဏှာကြီးကျော်ပြီးတဲ့အခါပေါ့ထက်ခါတက်ခါလေ့ကျင့်ရင်တော့ကျင်းလို့ပေါ်တယ်နော်ပြီးတော့ဒီဇိုင်းသာဏီကညာနဲ့မှမထူးမခြားဖြစ်နေသေးရင်တော့မိမိရှင်မြတ်ဖြစ်တဲ့အာနန္ဒပဏ္ဍပရိဘကနမိအာယုံမှာပဲစိတ်ကိုညီဝဆောင်ကပ်ပြီးဒီနေအောင်ကြိုးစားရတယ်ကြိုးစားလိုက်တဲ့အချိန်ကမှငြင်းပြီးဆုံးမှတစ်ခါပြန်ကြည့်ဒါတဏှာကြီးကျော်မှလေ့ကျင့်မှာအဲဒီလိုလေ့ကျင့်မှာများလာရင်ဒီဇိုင်းသာဏီကျင်းလို့ပေါ်တာတွေ့ပြီတွေ့လိုက်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်ကဒီပရမဇ္ဇမဏိကိုခိုင်ကအောင်ဝတိဘောငါးတာနည်းနည်းအောင်လေ့ကျင့်ရတယ်။ဇိုင်းကကိုအချိန်မျိုးဆင်ញင်လို့ရအောင်လေ့ကျင့်ရတယ်။ဇီးဆံကိုဝင်စားခြင်းနဲ့အချိန်ခါမှာအချိန်မျိုးဝင်စားလို့ရအောင်လေ့ကျင့်ရတယ်။ထားခြင်းနဲ့အချိန်ခါမှာအချိန်မျိုးထားလို့ရအောင်လေ့ကျင့်ရတယ်။တဏှာရင်ဒိဋ္ဌိရင်တဏှာရအောင်၊တမိနိဒိဋ္ဌိရင်တမိနိရအောင်လေ့ကျင့်ထားရတယ်။အဲဒီမှာဇိုင်းကကိုဆင်ញင်တဲ့အပိုင်းမှာမနောဒရဝဇ္ဇနဲ့ဆင်ញင်တဲ့အပိုင်းဇောနဲ့ဆင်ញင်တဲ့အပိုင်းဆိုနှစ်ကန္နရှိတဲ့အ내ကမနောဒရဝဇ္ဇန်ဆင်ញင်တဲ့ဆင်ញင်တာပဲဖြစ်ဖြစ်ဇောနဲ့ဆင်ញင်တာပဲဖြစ်ဖြစ်အလုံးအတူတူပဲနော်အဝဇ္ဇနာဝတိနဲ့ပစ္စဝကနာဝတိဆိုပြီးတော့ဒီလိုနှစ်ခုခွဲထားတယ်ပေါင်းလိုက်တော့ဝတိဘော၅ဌာအဲ့ဒီဝတိဘော၅ဌာနိုင်နေအောင်တော့လေ့ကျင့်ပြရပါတယ်လေ့ကျင့်လို့ကျင့်တော့ပြီဆိုရင်ဒုတိယဇန်ကူးနိုင်တယ်ဒီစကဏီအရာဉာဏ်နောက်တဲ့ပုဂ္ဂိုလ်များကတော့ဝိတ္တနဲ့ဝိသရနှစ်ခုကိုတလုံးစီဖြုတ်ရတယ်ဉာဏ်ထက်တဲ့ပုဂ္ဂိုလ်များဖြစ်ခဲ့ရင်တော့ဝိသရဝိတ္တနဲ့ဝိသရကိုပြန်လူဖြုတ်လို့ရတယ်အဲ့ဒါဘယ်လိုဖြုတ်လဲလို့မေးတော့ဒီဝိသီဘောငါးတံနိုင်နေအောင်ပရမဇန်ကိုလေ့ကျင့်ပြီးတယ်တတော်ကောင်းကဒီပရမဇန်ဒီနိဗ္ဗာန်ယံလူနဲ့အနိကတ်တယ်နိဗ္ဗာန်ယံလူဆိုတာကစိတ်ကလေးတတော်လေးဒီအာနာပါနပရိဘကနမိမှာငြိမ်သွားမှဒီရာဂတောတမဟောဆိုတဲ့နိဗ္ဗာန်အငြိကြီးတွေကကွာကြသွားတယ်မငြိမ်ဘူးမှဒီရာဂတောတမဟောတွေကတစ်လက်စီဝင်ဝင်ပြီးတော့နှောက်ရက်တက်တဲ့သဘောရှိတယ်ဒါကြောင့်ဒီပရမဇန်ဒီနိဗ္ဗာန်ယံလူနဲ့လည်းနှီးတယ်ဒုတိယဇန်လောက်လည်းမငြိမ့်တဲ့ခုဝိတဝိဇာရတွေကလည်းယုံရင်ကျန်တဲ့သဘောရှိတယ်ဘယ်လိုယုံရင်ကျန်တဲ့လဲလို့မေးတော့မိမိတို့ကငြိမ့်တတ်တဲ့တမာတိကိုလိုချင်နေတဲ့ပုဂ္ဂိုလ်အဖို့ငြိမ့်တတ်တဲ့တမာတိကိုလိုချင်နေတဲ့သူတော်ကောင်းတော်ဦးအဖို့ပေါ့ဒီအာယုံဘောကိုစိတ်ကလေးတင်တင်ပြနေရတာကဝိမန်းနေတယ်ဒီအာယုံကိုထက်ခါတက်ခါတုံးတက်နေရတာကဝိမန်းနေတယ်ဒါကြောင့်အဲ့ဒီပင်မမှုရှိနေတဲ့အတွက်စိတ်ရဲ့ကြမ်းကြမ်းနေတဲ့အမူအရာတစ်မျိုးပဲလို့ဒီလိုသဘောပေါက်ပြီးတော့ဝိတဝိဇ္ဇာကိုအလုံးမရှိတဲ့စိတ်ထား မတင်ရဘဲနဲ့ညီညီပိုကောင်းမှာပဲမတုံးတာဘဲနဲ့ညီညီပိုကောင်းမှာပဲဒီလိုစိတ်ထားလေးနဲ့ဒီအလွန်ကြီးလင်တတ်ပါနေတဲ့ဒီအာနာပါနပရိဘကနိဗ္ဗာန်ကိုစိတ်ကလေးဆိုင်ပြီးကတ်ကြည့်နေရတယ်အဲ့ဒီအချိန်ခါမှာဝိဇ္ဇဝိဇ္ဇာပြောက်သွားလိမ့်မယ်ပီတိဒုက္ခဧကဂ္ဂရာဇိုင်ကံသုံးပါးရှိတဲ့ဒုတိယဇိုင်ကိုကူးသွားလိမ့်မယ်အဲ့ဒီဒုတိယဇိုင်ကိုလည်းဝိဓိပါင်္ဂတာနည်းနည်းအောင်လေ့ကျင့်တယ်လေ့ကျင့်ပြီးပီတိကိုဖြုတ်ချင်တဲ့ပြုတ်ချင်တဲ့စိတ်နဲ့ဒီအာနာပါနပရိဘကနိဗ္ဗာန်ကိုပဲရှုရတယ်ရှုလိုက်လို့ရှိရင်ပီတိပြုတ်သွားခဲ့ရင်ဒုက္ခဧကဂ္ဂရာဇိုင်ကနှစ်ပါးရှိတဲ့တတိယဇန်ဆိုင်တယ်။တခါဒုက္ခပြုတ်ခြင်းနဲ့ဆိုင်တဲ့ဒီအာနမနပရိဘကနိမိတ်ကိုပဲထပ်ပြီးရှုနေခဲ့ရင်ဒီဒုက္ခဧကဂ္ဂရာခေါ်တဲ့တတိယဇန်ကိုဝတိဘောင်္ဂတာနည်းနည်းအောင်လေ့ကျင့်ပြီးတဲ့အခါပေါ့နော်။ဒုက္ခပြုတ်သွားရင်ဥပ္ပဒုက္ခဉာဏ်မှာဥပ္ပခါခေါ်တဲ့အလုံးငြိမ့်သက်နေတဲ့ဝေဒနာတစ်မျိုးဝင်လာလိမ့်မယ်နော်။ဥပ္ပဒဧကဂ္ဂရာခေါ်တဲ့ဇိုင်ကနှစ်ပါးရှိတဲ့သရုတ်တဇန်ကိုဆိုင်မယ်။ဒီသရုတ်တဇန်ကိုဆိုင်မယ်ဆိုင်အမတန်ထင်ရှားတဲ့အမှန်တရားတစ်ခုကတော့အသက်မရှူခြင်းပဲဖြစ်ပါတယ်။အသက်ရှူနေသေးရင်တော့သရုတ်တဇံကိုမဆိုင်သေးဘူး။အသက်လုံးလုံးမရှူတော့ဘူးဆိုလို့ရှိရင်တော့သရုတ်တဇံဆိုင်သွားပြီ။အဲဒီသရုတ်တဇံကိုလည်းဝတိဘောင္းတာနေနေအောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာထိုယောဂီသူတော်ကောင်းကဘယ်ကမ္မထံကုကျင်လဲကမ္မထံ၄၀ရက်ကကုကျင်တဲ့ကမ္မထံကုလို့ရတယ်။ဝိပဿနာပြောကျင်တယ်ဆိုလို့ရှိရင်တော့ထိုပုဂ္ဂိုလ်ဒီဘာလို့ရမလဲ။ယုတ်ကမ္မထံကနေစသိသိတဲ့စနစ်တစ်ခု၊နံကမ္မထံကစသိသိတဲ့စနစ်တစ်ခု၊နှစ်ခုရှိတဲ့အ낵ကကျိတ်တဲ့စနစ်ချင်းယုံ난ကိုသိသိနိုင်ပါတယ်ဒီတော့ဓကမထံကနေစသိသိတဲ့စနစ်ကလေးနည်းနည်းအတိုးချုပ်ပြောမယ်ဓကဘယ်နှပါးရှိလဲ၄ပါးပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်မာမှုထင်ရှားတဲ့တဏှာကမစပြီးတော့မာတဲ့သဘောတစ်ခုလုံးမြင်အောင်ရှုရတယ်ကျမ်းမှုထင်ရှားတဲ့တဏှာကစပြီးကျမ်းတဲ့သဘောတစ်ခုလုံးမြင်အောင်ရှုရတယ်လေးမှုထင်ရှားတဲ့တဏှာကစပြီးလေးတဲ့သဘောတစ်ခုလုံးမြင်အောင်ရှုရတယ်အာမီမှုရခဲ့ရင်တော့ပြော့မှုထင်ရှားတဲ့တဏှာပေါ့အောက်အတိနှုတ်ခမ်းသားလေးကြည့်နော်ပြော့မှုထင်ရှားတဲ့တဏှာကစပြီးပြောတဲ့သဘောချောမှုထင်ရှားတဲ့တဏှာကစပြီးချောတဲ့သဘောလေးမှုထင်ရှားတဲ့တဏှာကစပြီးလေးတဲ့သဘောဒီလိုမြင်အောင်ရှုရတယ်မာကျန်လေးပြောချောပေါ့ဒါပထဝီဓာတ်သဘောတရား6ခုအာမီမှုရပြီဆိုရင်တော့နည်းနည်းကြောလိုက်ပူမှုထင်ရှားတဲ့တဏှာကစပြီးပူတဲ့သဘောအေးမှုထင်ရှားတဲ့တဏှာကစပြီးအေးတဲ့သဘောဒီလိုမြင်အောင်ရှုဒီစောတဲ့အာမီမှုရရင်ဝါရတ္တကုလိုက်ထောက်ကံမှုထင်ရှားတဲ့တဏှာကဆက်ရထောက်ကံတဲ့သဘောတွန့်ကံမှုထင်ရှားတဲ့တဏှာကဆက်ရတွန့်ကံတဲ့သဘောဒီကုလုံးမြင်အောင်ရှုရတယ်ထောက်တယ်ဆိုတာကခန္ဓာအင်ကိုညင်အောင်ထိန်းထားတဲ့သဘောလေးပဲအင်းဒီအင်ပြောရမယ်ကြရင်ကြားခေါ်တဲ့ဒုတိယချောင်းနဲ့ကံထားတယ်လို့ထောက်ထားတဲ့သဘောလေးပဲတွန့်ကံမှုဆိုတာကခန္ဓာကဝင်လေထွက်လေပဲခေါင်းအလဲလောက်မှာစိတ်ကလေးဆိုင်သွားလေးနည်းနည်းဖိတာအသက်ရှူကြည့်တွန့်မှုအားရချင်းဆန်းနေတာတွေ့ရပါတယ်နော်အဲ့ဒီဒုက္ခမှုထောက်ကမှုသဘောကဝါယောတ္တပေါင်းလိုက်တော့တသဘော6ခုပထဝီဓာတ်သဘောတရား6မျိုးဒေဇောတ္တသဘောတရားဘူမှုအိမှု2မျိုးဝါယောတ္တသဘောတရားထောက်မှု3မျိုး1မျိုးပေါင်းလိုက်တော့6မျိုးအဲ့ဒီ6မျိုးကိုထပ်ခါတက်ခါရှိရင်ဖွဲ့စည်းတဲ့သဘောပေါ်လာမယ်။သွားအရင်တော့ရှားအရင်တော့ရှားပြားတော့အဲ့ဒီလိုယူစည်းမှုထင်ရှားတဲ့တဏှာကစရယူစည်းတဲ့သဘောတစ်ခုလုံးအတားကြအယိုးကြအေးကြအကျော်ကြစိုက်ကြည့်။တစ်ခုလုံးမြင်အောင်ကြည့်ရအောင်ကြည့်လိုက်ကြတာယောစီဖွဲ့စည်းသဘောထင်ရှားပြီဆိုရင်ဒီယောစီဖွဲ့စည်းသဘောကအဘောဓာတ်ပေါင်းလိုက်တော့ဓာတ်ဖဏဘာဖြစ်သွားလဲ၄ပါးအဲဒီဓာတ်၄ပါးကိုရှုတတ်ပြီဆိုရင်တော့ဘုရားဟောဒေသနာအတိုင်းအစဉ်အတိုင်းပြန်ရှုရတယ်မာကျန်လေးပြောချောပေါ့ယောစီဖွဲ့စည်းဘူးအေးထောက်တွန်းအဲဒီသဘောတရားနှစ်ခုကိုခြေစုံကားသွတ်အောင်ရှုတွတ်ပြီဆိုရင်ခြုံကြည့်မိမိထိုင်နေတာကအဘောကစိတ်ကြည့်တဲ့ပုံစံဖြစ်တစ်ခုလုံးကိုငုံကြည့်ရတယ်အဲဒီလိုငုံကြည့်လိုက်တဲ့အချိန်ခါလေးမှာကျန်ရင်ကပြန်ပြီးလည်းပေါ်နေပြီဆိုရင်တော့မာကျန်လေးပြောချောပေါ့ကိုကြည့်ပြီးတော့ပထဝီဓာတ်ယောစီဖွန်စီကိုကြည့်ပြီးတော့အာဘောဓာတ်ဘူအေးကြည့်ပြီးဒီဇောဓာတ်ထောက်တွန်းကြည့်ပြီးဝါယောဓာတ်အဲ့ဒီလိုလေ့ကျင့်ရှုစိတ်ကိုညင်အောင်ထိပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်အဲ့ဒီလိုတက္ကတက္ကရှုလိုက်ပြီးဆိုရင်ဘာဖြစ်လာမလဲတပြေးပြေးစိတ်ကဓာလေးပါအာယုံနဲ့မြေမဆွာကပ်ပြီးတည်နေမှာကြောင့်လဲဟိုဘက်ကအာနာပါနဖြင့်တမာတိကိုမိမိကသရုတ်တဇံဆိုင်အောင်တမာတိထူထောင်ပြီးမှထိုင်နေထိုင်နေတော့တမာတိထူထောင်ရပါတယ်နော်အာနာပါနပရိဘကနိမိတ်ကိုအာယုံယူပြီးတော့သရုတ်တဇံတမာတိဆိုင်အောင်တမာတိထူထောင်ပြီးမှဒီတလေးဘက်ကိုရှုလာတဲ့အတွက်ဟိုဘက်ကတမာတိကကျေစုပြုတ်ပေးလိုက်တော့ဒီဘက်မှာတလေးဘက်အပေါ်မှာစိတ်ကညီမမှုလွယ်လွယ်လေးနဲ့ရလာတယ်တလေးဘက်အာယုံနဲ့စိတ်ကညီမဆွာကပ်ပြီးဒီလာပြီဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကမလုပ်ရတည်းတလေးဘက်အာယုံမှာညီလက်ညီအောင်ကပ်ပြီးတော့ရှုရတယ်ရှုလို့ညီပြီဆိုရင်တော့ပထဝီဓာတ်မှာမာတဲ့သဘောအာဘောဓာတ်မှာယူစည်းတဲ့သဘောဒီဇောဓာတ်မှာပူတဲ့သဘောဝါယောဓာတ်မှာထောက်တဲ့သဘော ဲ့ဒီလေးခုကိုဥစားပေးရှုလိုက်ရှုလို့ငြိမ်းလာပြီဆိုလို့ရှိရင်ဘာဖြစ်လာတတ်လဲအချူစဖွက်တတ်ပါတယ်ဘာဖြစ်လို့ဒီအချူစပေါ်နေရတယ်လဲဆိုတာကတော့ဦးဇင်းတို့ရေခဲလုံးတစ်ခုကြည့်ပေါ့အမှတ်တမဲ့ပြောမိတဲ့ခလန်းလန်းကကြည့်လိုက်ရင်တော့ဖြူနေတယ်လို့ထင်ရတယ်ဒေဇာအနောက်ကကြည့်လိုက်တော့ကြီးနေပါတယ်နော်အဲ့ဒီတော့ဒီအကြည်တက်ကိုမတွေ့ခင်လေးမှာအဖြူပြင်ကိုဆက်တွေ့ခြင်းဖြစ်တယ်။အဲ့ဒီအဖြူမှာလည်းဓာတ်လေးပါးကိုမြင်အောင်ဆက်ပြီးဆက်ရပါတယ်။ဆက်လိုက်လို့ရှိရင်အဲ့ဒီရေကဲတုံးဖန်တုံးမှန်တုံးလို့ကြည်နေတဲ့အကြည်တွေ့တယ်။ဘာအကြည်လဲလို့မြင်တော့ခဏကပြောခဲ့တယ်ယုံလောကမှာဘုရားရှင်ကအကြည်တက်ဘယ်နှမျိုးဟောခဲ့လဲ၅မျိုး။မျက်စိအကြည်နားအကြည်နှာခေါင်းအကြည်ရှာအကြည်ကိုယ်အကြည်ဆိုပြီးအကြည်ရောဘယ်နှမျိုးဟောထားလဲ၅မျိုး။အဲ့ဒီကိုယ်အကြည်ဆိုတာကတကယ်လို့အနှံပြားရှိတယ်မရှိတဲ့နေရာမရှိဘူး။တကယ်လို့အနံပြရှိတော့ဒီအကြည်ယုတ်ကိုကလပ်အမုံလေးတွေမတွေ့ခင်ပြင်လိုက်အတုံးလိုက်အခက်လိုက်ကြီးတွားတွေ့ခြင်းဖြစ်ပါတယ်။အဲ့ဒီအကြည်ပြင်းမှအကြည်တုံးမှလည်းဓာလိဘကိုမြင်အောင်ဆက်ဆက်ရတယ်။ဆက်လိုက်ပြီဆိုလို့ရှိရင်တော့ဘာရမီရင်းကျောင်းနေတဲ့တတော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့ဒီအမုံလေးတွေလောလောလေးနဲ့တွေ့တတ်တယ်။အကြည်တုံးကြီးကပြိုခွင်းသွားတတ်တယ်နော်။လောလောနဲ့ဒီအကြည်ပြင်းကြီးကကွဲထွက်မသွားဘူးဆိုရင်တော့အဲ့ဒီအကြည်ပြင်းမှအာဂတတရှိနေရလို့အာရုံယူပြီးတော့ဒီလင်းအောင်ကြီးစအကူကြီးနဲ့ဆက်လိုက်ရင်အမုံလေးတွေဆက်တွေ့ပါတယ်။အဲ့ဒီအမုံလေးတွေတွေ့ပြီဆိုလို့ရှိရင်လည်းအဲ့ဒီမှာတမုံတမုံမှာပထဝီအာဘောဒေဇောဝါယောဓာလိဘမြောင်ဆက်ဆက်ရတယ်။အဲ့ဒီဓာလိဘကိုမြောင်ဆက်နေဆိုင်လို့မရဘူးအမုံလေးတွေကပေါ်တာပြောက်ခါကတိတ်မြန်နေပြီဆိုလို့ရှိရင်တော့ပုဂ္ဂိုလ်ကဘာလုပ်ရလဲ။ဒီကောင်လုံးရှုမိကြအတန်ချုံပြီးတော့မာရန်ဆက်လိုက်အမုံလေးတစ်ခုမှမာရန်ဆက်လိုက်ပြောက်သွားတဲ့တမုံပြောင်းဆက်ပြောက်သွားတဲ့တမုံပြောင်းဆက်အဲ့ဒီလိုထက်ခါတက်ကရှုလိုက်လို့အမုံတိုင်းမှာမာရန်သဘောပေါက်ရင်မာရကျန်းနဲ့နှစ်ခုပေါ့နှစ်ခုသဘောပေါက်သုံးခုစက်ပြီးပြင်ချင်းချင်းပြောင်းဆက်ရပါတယ်နော်စက်နေလို့ဒီအမုံနှိမ့်မှာဓာလိဘမြင်ပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲဤမေသတ္တရမဟာဘုဒ္ဓပရိဂဏန္တကဥပါဒါရူပံဘဂတံဟောတိဟောသမောအထကရာကြီးကဖွင့်ထားတယ်ဒီယုဂလတဲ့ယုဂလအတိုင်းအမုံနှိမ့်မှာဓာကြီးလေးပါးကိုမြင်အောင်ဆက်နေရင်ကျွန့်ကြံနေတဲ့ဥပါဒါရုပ်တွေထင်ရှားလာပြီအဲဒီကျွန့်ကြံတဲ့ဥပါဒါရုပ်တွေတင်းကြီးပုံကတော့စနေတကျဆရာသမားနဲ့တချင်းကလေ့လာပြီးတော့နော်အဲ့ဒါဒီယုတ်တွေကိုဥပါဒယုတ်က24မျိုးရှိပါတယ်။ယုတ်တွေကြီးကလက်ခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တော့အမုံလေးမှာဓာလိဘကိုဥဆောင်ပြီးတော့အစင်အနတ်အရတာဩဇာအစရှိတဲ့ဥပါဒယုတ်တွေကိုဆက်လက်ပြီးသိကြရတယ်။အဲ့ဒီယုတ်တရားတွေကိုသိကြတဲ့လုံငန်းအောင်မြင်ပြီဆိုလို့ရှိရင်တော့နန္တရားတွေကိုဆက်လက်ပြီးသိကြနိုင်ပါတယ်နော်။အဲ့ဒီနန္တရားတွေကိုသိကြတဲ့အပိုင်းမှာဖတ်တာကဆက်ပြီးသိကြတဲ့နီးဝေနာကဆက်ပြီးသိကြတဲ့နီးအသိစိတ်ဝိညာဉ်ကဆက်ပြီးသိကြတဲ့နီးဆိုပြီးတော့ယောဂသုတ်တဝိပဒနာယန္နိကပုဂ္ဂိုလ်တွေအတွက်ညွှန်ကြားထားတာရှိတယ်။ဒါကြတော့သမထယန္နိကပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းကမ္မဝဆရနန္တရားတွေကိုသိသိတဲ့နေရာမှာဒီနိစ္စနဲ့သုံးခုအတိုင်းမသိရတယ်။သမထယန္နိကပုဂ္ဂိုလ်ဖြစ်ခဲ့ရင်ဒါသုတ်တဝိပဒနာယန္နိကပုဂ္ဂိုလ်အတွက်ညွှန်ကြားထားတာနော်။သမထယန္နိကပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းကမ္မဝဆရနန္တရားတွေကိုဒီစနစ်သုံးခုအတိုင်းမသိရပါရဲ့။သမထယန္တိကပုဂ္ဂိုလ်ကတော့ဇန္နန္တရားကနေစသိသိရင်လည်းသိသိလို့ရတယ်နော်ဇန္နန္တရားတွေကသိသိတဲ့အပိုင်းမှာကိုယ်နဲ့ကဝိနည်းဝိသရပိဋိဒုက္ခအင်္ဂခရာခေါ်တဲ့ဇယံဂါရီကိုမိမိကသမထပိုင်းမှာတည်းကရှုထက်ခဲ့ပြီးဖြစ်တဲ့အတွက်နံကမထပိုင်းကူးပြီဆိုလို့ရှိရင်လည်းအဲ့ဒီဇန္နန္တရားတွေကနေစပြီးတော့သိသိရပါတယ်သိသိတဲ့အခါမှာပရမဇန်ကုလိုအာနာပါနပရိဘကနမိတ်ကိုအာယုပြီးဖြစ်ပေါ်နေတဲ့ပရမဇန်နန္တရားဆိုရင်34လုံးအထိရှိပါတယ်နော်အဲ့ဒီဉာဏ်ရလေးတွေကိုလည်းစနစ်တကျဆရာသမားနဲ့ချင့်ကပ်ပြီးတော့လေ့လာရပါတယ်သိသိရပါတယ်အဲ့ဒီယုတ်ဉာဏ်လေးကိုသိသိပြီးတဲ့အချိန်ကယုတ်တရားနန္တရားဆိုပြီးယုတ်ဉာဏ်ခွဲရတယ်ယုတ်တခါဒီယုတ်ဉာဏ်ကလည်းရောက်ကြမိမှာပုဂ္ဂိုလ်သတ္တဝါလူနဲ့ပြန်မမရှိဘူးအတ္တကလူရကဝိညာဉ်ကအတ္တကမရှိဘူးယုတ်တရားဆိုဖို့နန္တရားအဆုတ်ကမရှိသေးဆိုတော့ဉာဏ်နဲ့မြင်အောင်ကြည့်ပြီးပုဂ္ဂိုလ်သတ္တဝါဇီဝအတ္တမရှိယုတ်ဉာဏ်မြတ်တာရှိတယ်ဆိုပြီးယုတ်ဉာဏ်ကိုပိုင်းခြားမှတ်တတ်ရတယ်အဲ့ဒီလိုယုတ်ဉာဏ်ကိုပိုင်းခြားမှတ်သားပြီးတဲ့အချိန်ကကြတော့မှဣဇ္ဇတမှာယုတ်နံသိသိယုတ်သိသိချင်းနံသိသိချင်းယုတ်နံသိသိချင်းယုတ်နံပိုင်းခြားမှတ်သားခြင်းဆိုတဲ့ဒီလုံငန်းရ၄ခုပြုလုပ်ပြီးတဲ့အချိန်ခါကြတော့မှသူရောက်ရင်ပုဂ္ဂိုလ်ကဗိဓာကိုပြောင်းပြီးတော့အလားတူပဲယုတ်သိသိချင်းနံသိသိချင်းယုတ်နံသိသိချင်းယုတ်နံကိုပိုင်းခြားမှတ်သားခြင်းဆိုတဲ့ဒီလုံငန်းခွင်၄ခုကိုတစ်ဆင့်တက်ပြီးပြုလုပ်ရပါတယ်အဲ့ဒီလုံငန်းခွင်ကိုဘုရားရှင်ကဒီအာနာပါနပပအပိုင်းမှာဘယ်လိုခေါ်လဲဣတိဣဇ္ဇတံဝါကာယေကာယ ानु ပတိဝိဟရတိဗိဓာဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇတပိတဝါကာယေကာယ ानु ပတိဝိဟရတိဒီလိုဟောထားတယ်ဣဇ္ဇတမှာလဲရူပကာယနာမကာယတနည်းအားဖြင့်အတ္တတပတ္တကာယရူပကာယနာမကာယယုတ်တရားနန္တရားတွေသိသိဖို့ဗိဓာမှာလဲယုတ်တရားနန္တရားတွေသိသိဖို့ဘုရားရှင်ညွှန်ကြားထားတယ် အဲဒီရုပ်နဲ့ဣဇ္ဇဒဗိဒနှစ်ဌာနမှာတစ်ဖြည်းဖြည်းချက်ထွင်ပြီး30ခုကိုအောင်သိစည်းတတ်ပြီးဆိုရင်သူယောဂီပုဂ္ဂိုလ်ကရှေ့တဆင့်တက်ပြီးဘာလို့ရမလဲသမုဒိယဓမ္မနုပါတိဝါကာယဓမ္မဝိဟရတိဝယဓမ္မနုပါတိဝါကာယဓမ္မဝိဟရတိသမုဒိယဝယဓမ္မနုပါတိဝါကာယဓမ္မဝိဟရတိဝိဇာတနာဥပဒန္တိကာရကံအစရှိတဲ့အကြောင်းတရားတွေထိရှားဖြစ်ခြင်းကြောင့်အကျိုးယုံတရားနန္တရားတွေထိရှားဖြစ်ပုံဝိဇာတနာဥပဒန္တိကာရကံအစရှိတဲ့အကြောင်းတရားတွေချုံငင်းခြင်းကြောင့်အကျိုးယုံဒိဏ္ဍီချုံငင်းပုံမြင်အောင်တဆင့်တက်ပြီးရှုအပ်ပါရဲ့နော်အဲ့ဒီအပိုင်းမှာမြတ်စွာဘုရားကပစ္စယပရိကအညာသမထနာညာဥရိယပြညာဆိုတဲ့ဒီညာသုံးပါးပေါင်းစုပြီးဟောတာပါရဲ့ဒီတော့အတိတ်ကမိမိကဘယ်လိုအဝိဇ္ဇာတနာဥပဒန္တိကာရကံကိုချုံငင်းပြီးတော့ကံကိုထူထောင်ခဲ့တယ်ဆိုတာကိုတော့မိမိကိုယ်တိုင်ဒီအပိုင်းမှာသိအောင်မြင်အောင်ရှုအပ်အဲ့ဒီအပိုင်းကိုသမုဒိယလိစ္ဆာကြဒုက္ခလိစ္ဆာတိအောင်ရှုတဲ့အပိုင်းဆိုပြီးစာပေကျမ်းကများကဖော်ပြထားပါတယ်။အရိယသရကောင်မှန်ခဲ့ရင်ဒီသစ္စာလေးပါးသိကြတာမသိဘူးလား။သိကြတယ်။သစ္စာလေးပါးထဲမှာဒီသမုဒိယလိစ္ဆာကြဒုက္ခလိစ္ဆာဖြစ်တာကိုကသိရမလားမသိရဘူးလား။သိရမယ်။ဒါကြောင့်ဘုရားရှင်ကခဏကဂတုလဘတ္တသုတ်တမယဟန်ကြီးကိုအတိတ်ခန္ဓာ၅ပါးပြိဿုပါခန္ဓာ၅ပါးအနာကခန္ဓာ၅ပါးတွေကိုပါဖြည့်သိပြီးဥပဒနာရှုဖို့ညွှန်ကြားထားတယ်။အဝိဇ္ဇာတနာဥပါဒံတိခါရကံဆိုတဲ့ဒီဘဝကိုပြုစုကျွထောင်စေတတ်တဲ့သို့မဟုတ်ဒီဘဝခန္ဓာငါးပါးကိုဖြစ်စေတတ်တဲ့အကြောင်းရင်းအဝိဇ္ဇာတနာဥပါဒံတိခါရကံဒီကဘယ်တော့မှဖြစ်ခဲ့တယ်လဲအတိတ်ကဖြစ်ခဲ့တယ်နော်ဒါကြောင့်အတိတ်ကကံကိုသိကြည့်ရင်တော့အတိတ်ခန္ဓာငါးပါးကိုလှမ်းပြီးရှုဖို့မလိုဘူးလားလိုရတယ်တခါသစ္စာမှာထူထောင်နေတဲ့အဝိဇ္ဇာတနာဥပါဒံတိခါရကံဒီကြောင့်နောက်အနာကခန္ဓာငါးပါးဖြစ်မှာကိုလည်းမြင်အောင်ရှုဖို့ဖြစ်ခြင်းကဒီသတိပ္ပံကျင့်စဉ်နဲ့မှထက်ဟောထားတယ်ဒါကြောင့်အနာဂတ်ခန္ဓာငါးပါးကိုလည်းလှမ်းရှုဖို့မလိုဘူးလားလိုအပ်နေတယ်နော်အတိတ်နာကရှုခဲ့တယ်ကဒီသုတိပ္ပံကျင့်စဉ်ထဲမှာလည်းပါပါတယ်အဲ့ဒီအဝိဇ္ဇာတနာဥပါဒံတိခါရကံဆိုတဲ့အကြောင်းများတွေကြောင့်အကျုံးခန္ဓာငါးပါးထိရှားဖြစ်ပုံကအတိတ်မှာရောအနာဂတ်မှာရောပြစ္ဆုတ်ဘာမှာရောအတိတ်နာကပြစ္ဆုတ်ဘာကာလ၃ပါးလုံးမှာယောဂီပုဂ္ဂိုလ်ကမြင်အောင်သိကြရပါတယ်အဲ့ဒီလိုမင်းကြီးမိတဲ့အချိန်ကကြတော့မှအကြောင်းတရားနေတဲ့ကွဒီအတိတ်နာကပြစ္ဆုတ်ဘာဣဇ္ဇဒဗိဒဩလရိကဒုက္ခမဟိနပဏိဒလူရတန်တိကလို့ခေါ်ဆိုအပ်တဲ့တဆက်တမျိုးတော့အချင်းအချင်းဒီနေ့တဲ့ဒီခန္ဓာငါးပါးကိုဘာလို့ရမလဲဖြည်းဖြည်းပြတ်ထားကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့တွင်းတွင်းရှုရတယ်ဖြည်းချင်းပြင်းချင်းပြင်းအနိစ္စခံရတဲ့သဘောဒီကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တွင်းတွင်းရှုရတယ်မပြည့်စုံတဲ့အခြေခဲအခိုင်မာနှစ်သာရအဖြစ်ဒီနေ့အတ္တမဟုတ်တဲ့အနတ္တသဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနတ္တလို့တွင်းတွင်းရှုရတယ်အဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတွင်းတွင်းတွင်းတွင်းရှုလိုက်လို့ဝိပဿနာဉာဏ်ကြီးကရင့်ကျက်ခဲ့ရင်ဘာဖြစ်မလဲဧဝံပတံဘိက္ခဝေသုတဝါရိယတဝကောရူပတမိံတိနိဗ္ဗိဉ္တတိဝေဒနာယပိနိဗ္ဗိဉ္တတိတိညာယပိနိဗ္ဗိဉ္တတိသင်္ခါရေတုပိနိဗ္ဗိဉ္တတိနိဗ္ဗိဉ္တဝိရိဇ္ဇတေဝိရာဂဝိမုစ္စတိဝိမုဒ္ဒတမေဝိမုဒ္ဒမိတိညာနာဟောတိခီနာဇတိဝိတိတံမြမစရိယံကတံကရဏိယနာပရံဣဋ္ဌတာယတိပသနာတိအဲ့ဒီလိုဝိပဿနာဉာဏ်ဖြင့်ဒီခန္ဓာငါးပါးအတိတ်နာကပိစ္ဆုံပံဣဇ္ဇဒဗိဒဩလရိကဒုက္ခမဟိနပဏိတလူရတန်တိကလို့ခေါ်ဆိုအပ်တဲ့တစ်ဆက်တစ်မျိုးသောအချက်ဖြင့်ဒီနေ့တဲ့ဒီခန္ဓာငါးပါးတွေကိုသူမင်းကြီးဝိပဿနာရှုနိုင်မယ်ဆိုရင်ခန္ဓာငါးပါးတို့အပေါ်မှာညှင်းွေလာမယ်ယူမုံလာမယ်ဆက်ဆုပ်လာမယ်ညှင်းွေကြရင်နိဗ္ဗာန်ကဉာဏ်နဲ့ရင့်တန်ခဲ့မယ်ဆိုရင်ဒီနည်းအဖြစ်နဲ့ဝိပဿနာဉာဏ်အလုံးရင့်ကျက်ခဲ့မယ်ဆိုရင်ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဲ့ဉာဏ်ပေါ်လာမယ်ထိုအဆင့်ရင်တော့မဉ္ဇဏ်တွေကဆံရဆံရကိလေသာကိလေသာတွေကိုအဆင့်ဆင့်ပယ်တတ်လိုက်တဲ့အခါမှာနောက်ဆုံးတဏှာရာဂတွေလုံးဝချုပ်ငြိမ်းသွားမယ်တဏှာချုပ်ငြိမ်းခဲ့ရင်တဏှာဥဆောင်နေတဲ့ကိလေသာအလုံးနဲ့ချုပ်ငြိမ်းသွားပြီနော်ရာဂကုန်ရင်အရတ္တဖို့ဆိုက်ပြီအရတ္တဖို့ဆိုက်တဲ့ဆိုက်တဲ့အခါကိလေသာတို့မှလွတ်မြောက်သွားပြီကိလေသာတို့မှလွတ်မြောက်ခဲ့ရင်ငါကိလေသာတို့မှလွတ်မြောက်ရပြီဆိုတဲ့အဘိညာဉ်တို့ပိဿဝကနာဇောရီစောလာတော့မယ်အဲ့ဒီပိဿဝကနာဇောရီရဲ့အဆုံးမှာဟာဟာပရိသန္တိနေမှုဂုံကြီးငါလူသာသနာတော်နဲ့ကျင့်နေကျင့်လိုက်တဲ့မဲ့အခြေကိုကျင့်ပြီးပြီသာသနာတော်နဲ့ပြည့်နေပြည့်တဲ့မဲ့ကိစ္စကိုလည်းငါပြုပြီးပြီနောက်တတ်ပါဒီအရိယာမဲ့ညာရရှိဖို့ရန်အတွက်ငါအတွက်ကြိုးပမ်းဖို့ရကြိုးစားအထောက်ဖို့ရမရှိတော့ဘူးဆိုတာဒီချိန်ခါမှာကိုယ်တိုင်သိသွားပြီလို့ဒီလိုဘုရားရှင်ကအသေးစားကိုအဆုံးသတ်လိုက်တယ်နော်အဲ့ဒါကြောင့်မိမိတို့ကအရတ္တဖို့ဟောက်နိဗ္ဗာန်ကိုအလိုရှိတဲ့ဘာတွေဆိုရင်ဘာလို့မလဲအတိတ်အနာဂတ်ပိဿုဗ္ဗံဣဇ္ဇဒဗိဒဩလရိကဒုက္ခမဟိနပဏိဒဒုရတန်တိကခေါ်တဲ့တစ်ဆက်တစ်မျိုးသောအကျင့်ဖြင့်ဒီနေ့ဒီခန္ဓာငါးပါးတွေကိုဘာလို့ရမလဲအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့တွင်းနည်းဝိပဿနာရှုအောင်ခန္ဓာငါးပါးတက်တယ်လားမဟုတ်ဘူးအကြောင်းတရားနဲ့တက်ခွာနော်အကြောင်းတရားနဲ့တက်ခွာဒီတစ်ဆက်တစ်မျိုးသောအကျင့်ဖြင့်ဒီနေ့ခန္ဓာငါးပါးကို အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဒုနည်းဝိပဿနာရှုနိုင်ခဲ့မယ်ဆိုရင်ဘရတ်တဖို့ကရောက်နိုင်တယ်လို့မြတ်စွာဘုရားဟောထားတဲ့ဒေသနာရှိတယ်နော်။ဒါကြောင့်ဒီဒေသနာတော်ကိုဥထွေရပန်းစင်ပြီးတော့ကဲကျင့်ကြံကြိုးကိုပေါင်းများအထုနိုင်ကြပါစေလို့ဆုတောင်းရင်းတရားသိကြတော့နော
်။ဘဝကမိပပစိန်တို့တန်တော်ကံပြီးရစဉ်တကားဒီဒုံမေပြနုတိခာဟောပပစိတာသူပေဒလာသန္တော်ဖရာအလျာပစ္စေကာနှင့်အရိယာနယ်လောင်းဟိုတို့ရှိကသူတော်ကောင်းတို့သည်ဂမ္ဘီရာစိတ်တကနည်းနည်းတဲ့တတဘောတွေကိုနည်းနည်းစွာကြံစင်အကြံကောင်းဝင်တော်မူကြကုန်၏ဖြစ်၍ကာမေရှိကပြုဖန်ကုသောကံတို့စီမံထောက်မှလက်ရောက်ရသာညာနာဇဏီတဲ့ကြည်ကြည်ငယ်နှင့်ဤနယ်ရောယူကိုတော်တို့ပိုင်သာသည့်ကာမဝတ္ထုအစုစုတို့ကိုဤတဝါငါတို့ပညာဤကာမတရားတို့သည်အများနှင့်ဆက်ဆံပြီးဒီကဝန်ချမ်းရန်ဤကမြောင်များတကယ်ကိုကြောက်လန့်ပွေဒီပါတကဟုတော်အတော်ညံကျွဲလွတ်လွတ်ကြည်စွန့်ပေတော်မူကြကုန်သည်ဖြစ်၏ပါပဲစိန်သူဂရဝါဒတံဘာဒဟုကိစ္စများမြောင်းလူတို့ကောင်ဝန်းနှောင်းကိုလွတ်အောင်ကြုံနှဲ့ရုံကန်ထွက်၍နှစ်တည်းရှင်လန်းရှင်ဟန်ပြု၍တောထွက်တော်မူကြလေကုန်၏သူမေပြီမြတ်နေခမတအတရားဟုသန္တာကိအောင်တင်သူတော်ကောင်းတို့သည်လည်းပဲပပိစီတာဝတ္ထုကာမဟုလည်းမြမှမရအရာကြုံလျက်ယုံကံထွက်ကြကုန်သည်ဖြစ်၍သူဝေဒလာသမရိတာမိဖြာခုံမင်ပုံအတွင်တို့ရှိခင်လေးမြနှစ်သက်အတော်သီလကိုစီကိုငါရှိကြကုန်သည်ဖြစ်၍ဒီထိုဖရာအလျာပစ္စေကာနှင့်အရိယာနယ်လောင်းဟောတို့ရှိကသူတော်ကောင်းတို့ကိုအနုသိခာဟောအတုလိုက်ခာကျင့်တရားကိုပြင်ငါမသွေအာထုတ်နိုင်ကြပါစေကုန်သတည်း